Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American အသံရဲ့2023ခုနှစ် April 9ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ဒီရေဒီယိုရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်။မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုတော့မယ့်အင်ဂျင်နိုင်တဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။ကမ္ဘာတော်မှာတော့ခရီးရန်ဘာသာဝင်တွေဟာအီစတာပွဲတော်ဝတ်ပြုစုတောင်းပွဲတွေနဲ့ဘာသာရေးပွဲတော်အခမ်းအနားတွေကိုကျင်းပနေကြပါတယ်။တရုတ်နိုင်ငံကထိုင်ဝမ်ကျွန်းတော်ဝိုင်းမှာစီးရဲလက်ကျင့်မှုတွေကိုဒုတိယနေ့အဖြစ်ဒီနေ့ဆက်လုပ်ခဲ့ပြီးတော့တိုက်လေရင်နဲ့စစ်သင်္ဘောတွေနဲ့ဒါဇင်နဲ့ခြေပြီးပါဝင်ခဲ့ပါတယ်။မန္တလေးတိုင်းမြင်းညာမြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေကနေမီရှင်းလင်းရေးတွေလုပ်နေပြီးတော့ရွာသားတွေဖမ်းဆီးခံနေရတယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
NLD ပါတီဖျက်သိမ်းမှုကိုတရုတ်အစိုးရကတောင်လက်မခံတဲ့ကြောင်းပါတီခေါင်းဆောင်တဦးက VOE ကိုပြောပါရယ်စစ်ကောင်စီဟာမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအပါအဝင်ပါတီပေါင်း40ကိုပြည်ခဲ့တဲ့မတ်လ28ရက်နေ့ကဖျက်သိမ်းလိုက်တာပ
ါဟိုတရားမဝင်ဖြစ်သွားတယ်ဆိုတော့ဟိုအခြေအနေမျိုးကိုကျွန်တော်တို့ကခံယူမထားဘူးညာတကယ်တော့စစ်ကောင်စီကခုလုံနေတဲ့အနေအထားမျိုးကတကယ်တော့ဥပဒေကြောင်းကလုံနိုင်လောက်တဲ့ဒီအဆင့်အတန်းလည်းမရှိဘူးဥပဒေနဲ့အညီလုံနိုင်လုံနေတဲ့အနေအထားမျိုးလည်းမဟုတ်ဘူ
းဒါကတော့ NLD ရှေ့ဆက်သွားမဲ့ခြေလှမ်းတွေနဲ့ပတ်သက်လို့ဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးအောင်ကြည်ညွန့်ကိုဆက်သွယ်မေးမြန်းထားတဲ့ဒီမေးမြန်းခန်းကိုတော့မြမဒီမိုကရေစီရေးရာအစီအစဉ်တင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရင်နိုင်နဲ့အတူပြောပြမှာပါရှင်
ဂျေရုဆလင်မြို့ဟောင်းမှာဂျူးလူမျိုးတို့အတွက်ဘာသာရေးထွတ်မြတ်ထားတာဖြစ်တဲ့တန်ပေါ်မောက်နဲ့အစ္စလာမ်ဘာသာဝင်တွေရဲ့အစားပလီရှိတဲ့နေရာမှာဒီနေ့တနင်္ဂနွေနေ့မှာတော့လုံခြုံရေးကိုတင်းကျပ်ထားပါတယ်။ဂျူးလူမျိုးတို့ရဲ့ pass over ဘာသာရေးပွဲတော်နေ့အထိမ်းအမှတ်တန်ပေါ်မောက်နေရာကိုအများပြလာနေကြသလိုအစ္စလာမ်ဘာသာဝင်တွေကလည်းရမဒန်အတွက်လာရောက်ဝတ်ပြုနေရတဲ့အတွက်အစ္စရေးလုံခြုံရေးတွေကိုအထူးအထက်ချထားပါဖြစ်ပါတယ်။ဒီပရဝုန်တဲကိုအစ္စလာမ်ဘာသာဝင်မဟုတ်သူတွေလာရောက်နိုင်ပေမဲ့ဝတ်ပြုခွင့်မရှိဘဲအစ္စလာမ်ဘာသာဝင်တွေသာဝတ်ပြုနိုင်တယ်လို့သတ်မှတ်ထားတာကြောင့်လုံခြုံရေးယူနေတဲ့အစ္စရေးရဲတွေကလာရောက်သူတွေကိုထိတ်တိုက်မတွေ့အောင်စောင့်ကြပ်နေကြပါတယ်။အာဆာဘလီနဲ့မြန်မာချင်းဆိုင်မှာရှိတဲ့ Western Wall နေရာမှာတော့ထောင်နဲ့ချီတဲ့ဂျူးဘာသာဝင်တွေလာရောက်ဆူတောင်းခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းမှတ်ကလက်နက်တွေခဲတွေနဲ့လူငယ်တချို့ဘလီထဲမှာရှိနေတယ်လို့ဆိုပြီးအစ္စရေးရဲတွေကဘလီထဲဝင်ရောက်စီးနှင်းခဲ့ပြီးတဲ့နောက်မှာအစ္စရေးနဲ့ပါလက်စတိုင်းတွေကြားပြန်လည်တိုက်ခိုက်မှုတွေဖြစ်ပေါ်ပြီးတော့လုံခြုံရေးအခြေအနေတင်းမာနေတာပါစနေနေ့ကတော့ Syria ဘက်ကအစ္စရေးဘက်ကိုဒုံးကျည်6ခုနဲ့တိုက်ခိုက်ခဲ့တယ်လို့အစ္စရေးကပြောပါတယ်အစ္စရေးဘက်ကလည်း Syria မှာရှိတဲ့ပြစ်မှတ်တွေကိုပြန်ပြီးတော့တိုက်ခိုက်ခဲ့တယ်လို့ပြောကြားခဲ့ပါတယ်ခင်ဗျာ
ဒီကနေ့ဟာသခင်ယေရှုပြန်ထမြောက်တဲ့ Easter တနင်္ဂနွေနေ့ဖြစ်တာနဲ့အတူကမ္ဘာတဝန်းကခရစ်ယာန်ဘာသာဝင်တွေဟာဝတ်ပြုဆုတောင်းပွဲတွေဘာသာရေးအခမ်းအနားတွေကိုကျင်းပနေကြပါတယ်ဗာတီကန်စိန့်ပီတာစ်ယဉ်ပြင်မှာကျင်းပတဲ့ Easter ဝတ်ပြုပွဲအခမ်းအနားမှာလည်းကက်သလစ်အသင်းတော်ရဲ့ပုပ်ယဟန်မင်းကြီး Francis ကဦးဆောင်ဝတ်ပြုခဲ့ပါတယ
် Dio onnipotente ci purifichi dai peccati e per questa celebrazione dell'Eucaristia
လေပြုံရောင်လို့ဆေးရုံတက်ကူတာခံခဲ့ရတဲ့ပုပ်ယဟန်မင်းကြီးဟာဒီကနေ့မှာတော့ကြမ်းကြမ်းမာမာရှိနေပုံရပါတယ်။ဒီကနေ့စိန့်ပီတာစ်ယဉ်ပြင်မှာကျင်းပတဲ့ဝတ်ပြုပွဲကိုလည်းကမ္ဘာနိုင်ငံဆောင်ကခရစ်ယာန်ဘာသာဝင်ထောင်ပေါင်းချီလာရောက်ဆုတောင်းဝတ်ပြုခဲ့ကြပါတယ်။ကမ္ဘာကြီးမှာစစ်ပွဲတွေ၊မမျှတမှုတွေ၊ဆိုးရုံမှုတွေ၊အာဂရိလိုက်စားမှုတွေကြောင့်ကူရကယ်ရမဲ့စိတ်ပြက်လက်ပြက်ဖြစ်နိုင်ပေမဲ့မျှော်လင့်ချက်မလျှော့လိုက်ဖို့ပုပ်ယဟန်မင်းကြီးကအားပေးစကားပြောကြားခဲ့ပါတယ်ရှင်။
ယူကရိန်းနိုင်ငံရှေ့တောင်ပိုင်းကဇပိုရီရှားမြို့နာမှာစီတန်ကြီး9000လောက်တူလောင်ထားတဲ့စီတူလောင်ရုံတစ်ခုကိုရုရှားတပ်ဖွဲ့တွေကဖျက်ဆီးပစ်လိုက်တယ်လို့ရုရှားကာကွယ်ရေးဌာနကဒီနေ့ပြောပါတယ်။ဒါပြင်ဇပိုရီရှားနဲ့ဒေါနက်စ်ဒေသတွေကယူကရိန်းတပ်ဖွဲ့တွေရဲ့ဒီဒုံးကျည်တွေလက်နက်ခဲယမ်းတွေအမြောက်လက်နက်တွေတူလောင်ထားတဲ့ယူကရိန်းစစ်တပ်ရဲ့လက်နက်ဂိုဒေါင်ကိုလည်းရုရှားတပ်တွေကဖျက်ဆီးလိုက်တယ်လို့ပြောပါတယ်။ရုရှားတို့ဘက်ကအခုလိုတိုက်ခိုက်ဖျက်ဆီးခဲ့တယ်လို့ပြောပေမဲ့ယူကရိန်းစစ်ရဘက်ကတော့တစုံတရာပြောကြားခြင်းမရှိသေးပါဘူး။ဇပိုရီရှားမြို့ရဲကလူနေအဆောက်အဦတစ်ခုပေါ်မှာရုရှားတပ်တွေ Dine the Ningle Mene Manabayanga Dai Kai Mujang Zang Aze Yue Satanet Yue Mingling at the Yale Tisongelu. You great on a binding up your body. Eight is so daughter to Nayo yes, and need a chip, Migan at Chide. At the Liza Chowne sheep, Chide, Mulmigo, Saupia Siboni, Jagani, Getin and Gelu. You great Yvo get a pouring up your body. The Ninyaga Picket at the Rashabaga, Don in the Senate, Picata Kaimu Dema. Eight ain't long up your seed of your dozen at Chi, Tigai Togget, Elu. Saborisha Mukan seek up your body, come ya.
ကန်တဲ့ညမယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေစနေနေ့အထိအားလုံးမီတာ32 kHz 93.9 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 kHz 93
ွာသားတွေဖမ်းဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်။ဒီနေ့ဧပြီလ9ရက်နေ့မှာပဲမီးပေါက်ကြေးရွာက9ရောက်တဲပင်ကြေးရွာက9ရောက်စုစုပေါင်းရွာသား10ရောက်ကိုစစ်တပ်ကဖမ်းဆီးသွားတယ်လို့မြင်းညာဒေသခံကပြောပါတယ်။ဒီနေ့ညပိုင်းမှာလည်းပြိုးကန်ကြေးရွာတွေကိုဝင်ပြီးအလူလုပ်ဖို့ပြင်ဆင်နေတဲ့အလူရှင်တွေပါဝင်ဒေသခံ10ဦးကိုဖမ်းဆီးသွားခဲ့ပါတယ်။မြင်းညာမြို့ပေါ်မှာရှိတဲ့တပ်ထဲကိုခေါ်သွားပုံရတယ်လို့အဲ့ဒီဘက်ကဒေသခံတွေက VOE ကိုပြောပါတယ်။မြင်းညာမျိုးနယ်ထဲမှာနေပြီးရှင်းလင်းနေတဲ့စစ်တပ်ဟာဧပြီလ9ရက်ကလည်းညောင်ပင်ကြေးရွာကဒေသခံ14ဦးကိုဖမ်းဆီးသွားပြီးတော့ပြန်လွတ်မြောက်ဖို့တဦးကိုငွေကြေး5သိန်းစီပေးဆောင်ခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဧပြီလ10ရက်နေ့ကတော့ထိမ်မန်းကြေးရွာကဒေသခံ18ယောက်ကိုလမ်းပြဖြစ်ခေါ်သွားပေမဲ့နောက်ပိုင်းမှာပြန်ပြီးတော့လွတ်ပေးခဲ့ပါတယ်ခင်ဗျာ
။တရုတ်နိုင်ငံကထိုင်ဝမ်ကျွန်းတဝိုက်မှာစီးရဲလေးကျင်းမှုတွေကိုဒုတိယနေ့အဖြစ်ဒီကနေ့မှဆက်လုပ်ခဲ့ပြီးဒီစီးရဲလေးကျင်းမှုတွင်တိုက်လေယာဉ်တွေနဲ့စစ်သည်မော်တွေဒါဇင်နဲ့ချီပါဝင်ခဲ့ပါတယ်။ထိုင်ဝမ်သမရချိုင်အင်ဝမ်နဲ့အမေရိကန်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာသီတို့မကြခင်ရက်ပိုင်းကတွေ့ဆုံခဲ့ပြီးတဲ့နောက်ဒါကိုတုံ့ပြန်တဲ့အနေနဲ့တရုတ်ဘက်ကမနေ့ကစပြီးတော့ထိုင်ဝမ်ကျွန်းနားမှာ3ရက်ကြာစီးရဲလေ့ကျင့်နေတာပါဒီစီးရဲလေ့ကျင့်မှုကထိုင်ဝမ်စစ်တပ်နဲ့ပြင်ပတပ်ဖွဲ့တွေပူးပေါင်းဆောင်ရွက်မှုနဲ့ရန်စမှုတွေအတွက်အလေးနဲ့သတိပေးတာဖြစ်ပြီးတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာနဲ့နယ်မြေပိုင်ဆိုင်မှုကိုကာကွယ်ဖို့အတွက်ဒီစီးရဲလေ့ကျင့်မှုကလိုအပ်တယ်လို့တရုတ်စစ်တပ်ကကြေညာထုတ်ပြန်ထားပါတယ်ထိုင်ဝမ်သမ္မတကတော့တရုတ်ရဲ့စီးရဲလေ့ကျင့်မှုကိုပြစ်တင်ရှုံချလိုက်ပြီးထိုင်ဝမ်အနေနဲ့အမေရိကန်အပါအဝင်အခြားဒီမိုကရေစီနိုင်ငံတွေနဲ့ဆက်ပြီးတော့လက်တွဲလှုပ်ဆောင်သွားမယ်လို့ပြောပါတယ်ရှင်
ဒုတိယကမ္ဘာစစ်အတွက်နာဇီဂျာမနီတွေကျူးလွန်ခဲ့တဲ့ဆေးရသွမှုတွေနဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုနွန်ဘတ်ခုံရုံးမှာတရားစစ်ဆေးစီရင်ခဲ့မှုတွေထဲမှာပါဝင်ခဲ့တဲ့တရားလူရှေ့နေတွေကနောက်ဆုံးကြံရစ်တဲ့ဘန်ဖရန်စာတောက်ချာနေကပဲအသက်103နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ဘွိုင်တန်ဘီချ်မြို့မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်။1948ခုနှစ်မှာအသက်28နှစ်သာရှိသေးတဲ့ဘန်ဖရန်စာအရှေ့ဥရောပမှာဂျူးလူမျိုးတွေပါဝင်တခြားလူတန်းကျော်ကိုတပ်ဖြတ်မှုမှာတာဝန်ရှိသူနာဇီစစ်ကောင်းဆောင်22ယောက်ကိုရုံးတင်စစ်ဆေးခဲ့မှုအတွင်းတရလူရှင်းနေအဖွဲ့ကိုဦးဆောင်သူအဖြစ်တာဝန်ယူခဲ့ရပါတယ်။နိုဝင်ဘာခုံရုံးမှာတရားစွဲခံရသူအဲ့ဒီနာဇီစစ်ကောင်းဆောင်22ယောက်စလုံးကတော့ပြစ်ဒဏ်တွေချမှတ်ခံခဲ့ရပါတယ်။ရူမေးနီးယားနိုင်ငံအလယ်ပိုင်းက Transylvania မြို့မှာ1920ခုနှစ်ကမွေးဖွားခဲ့တဲ့သူဟာအသက်ငယ်ငယ်အရွယ်မှာဝါရမီးပါတွေနဲ့အတူညီအောင်မျိုးကိုရှေ့ပြောင်းနေထိုင်ခဲ့ပြီးတဲ့နောက်ဟာဗတ်တက္ကသိုလ်ကနေဥပဒေပွဲရခဲ့တာပါ။အဲဒီနောက်မှာတော့သူဟာဒုတိယကမ္ဘာစစ်အတွက်အမေရိကန်စစ်တပ်ထဲကိုဝင်ခဲ့ပြီးတော့ပြင်သစ်နိုင်ငံနော်မန်ဒီကမ်းခြေတပ်တိုက်ပွဲမှာပါဝင်ခဲ့သူလည်းဖြစ်ပါတယ်။စစ်ပွဲပြီးတဲ့နောက်ညီအောင်မျိုးကိုပြန်လာပြီးတော့ရှေ့နေအလုံးလုံးနေစဉ်နွန်ဘတ်ခုံရုံးမှာနာဇီတွေကိုစစ်ဆေးတဲ့အမှုတွေမှာတရားလိုရှေ့နေဖြစ်ဆောင်ရွက်ဖို့တာဝန်ပေးခံခဲ့ရပါတယ်။သူဟာအမေရိကန်စစ်သားတွေပေါ်မှာနာဇီတွေကျူးလွန်ခဲ့တဲ့စစ်ရသွေးမှုတွေမှာစုံစမ်းစစ်ဆေးသူအဖြစ်တာဝန်ယူခဲ့ရတာဖြစ်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုနဲ့ဆက်ဆက်တဲ့ပြစ်မှုတွေနဲ့ကျူးလွန်ခံရသူတွေအတွက်တရားမျှတမှုရရှိအောင်ဦးဆောင်ခဲ့တဲ့ခေါင်းဆောင်တစ်ယောက်ကိုဆုံးရှုံးလိုက်ရပြီလို့ဝါရှင်တန်မြို့တော်မှာရှိတဲ့ Holocaust ပြတိုက်ကတော့ဖော်ပြပြောဆိုခဲ့ပါတယ်ခင်ဗျာ
။တနုနေညာချန်သတင်းအစီအစဉ်ကိုကိုရနိုင်နဲ့အတူတင်ဆက်ခဲ့တာပါအခုတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာလုံခြုံမှုရှိရေးရိုဟင်ဂျာတွေတောင်းဆိုကြတဲ့အကြောင်းကိုပြောပြဖို့ရှိပါတယ် Bangladesh Doka des Kanri de Rohingya Doka de Ri Pansi Tapya Kaniara Jao Kula Tamaga ne Nainganaga Longjo Ye Atu Siman Ri ne Kawe Sao Shao Beba Lu Doka de Riga Mita Yakan Tang Su Lai Bare Bangladesh Doka des Kanri de Longjo Mu Kime Lani Rane Lukong Ku Puezari Do Lani Repo Rohingya Ri Soyin Jetri Chilani Rane Patapiro Masumunga Satwe Mimiami Timjama Washin
ညမနိုင်ငံရခိုင်မြောက်ပိုင်းကနေထွက်ပြေးတင်းရှောင်လာကြတဲ့တိုင်းနယ်ခြေရဲ့ရိုဟင်ညာတွေခိုးလုံနေထိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာခရိုင်နယ်ကရိုဟင်ညာဒုက္ခသည်စခန်းကြီးထဲမှာဒီလပိုင်းနေထဲမှာကိုရိုဟင်ညာဒုက္ခသည်တချို့ဖမ်းဆီးခံရတာတိုက်ခိုက်ခံရတဲ့ဖြစ်ရည်များလာနေတာပါရိုဟင်ညာစခန်းကြီးရဲ့အေအားစီဆွံ့ရောက်ဖွဲ့ကပြစ်မှတ်ထားတပ်ဖြတ်မှုတွေ ီလူအုပ်စုကဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကအပူတပြင်းလိုက်လံရှာဖွေခဲ့လို့အသက်ရှင်လျက်ပြန်ပြီးတော့လွတ်မြောက်လာခဲ့ပြီးတော့အခုဆိုရင်သူ့ကိုဘေးကင်းလုံခြုံတဲ့နေရာမှာရွှေ့ပြောင်းနေရာချထားပေးခဲ့ရပါတယ်။ဒီလိုမျိုးရိုဟင်ညာဒုက္ခသည်တွေဒုက္ခသည်စခန်းနေတဲ့အကြမ်းဖက်တပ်ဖြတ်ခံရမှုခက်ဆိတ်ဆိတ်များလာနေတဲ့အခြေအနေအပေါ်ရိုဟင်ညာဒုက္ခသည်တွေကြားမှာအသက်အန္တရာယ်ဆိုးရိမ်မှုတွေပိုတိုလာနေတယ်လို့ရိုဟင်ညာဒုက္ခသည်တွေကပြောပါတယ်။2023ခုနှစ်နှစ်စာကနေစလို့ကမ့်နေတဲ့ကလုံခြုံရေးအခြေအနေဟာအတော်လေးကိုဆူဆူဝါးဝါးဖြစ်နေပြီးတော့အိမ်မှာနေရင်းနဲ့ကိုအသက်ခံရတဲ့အထိရံပြုတ်ခံရမှာကိုစိုးရိမ်နေကြရပါတယ်လို့အမည်မဖော်လိုတဲ့ရိုဟင်ညာဒုက္ခသည်တဦးကပြောပါတယ
်။ဟိုကရိုဟင်ညာဒုက္ခသည်စခန်းကြီးလုံခြုံရေးအခြေအနေကတော်တော်လေးဆူဆူဝါးဝါးရှိနေတာကိုတွေ့ရပါတယ်။2023ခုနှစ်တုံးလာအတွင်းမှာဆိုရင်ရိုဟင်ညာဒုက္ခသည်စခန်းကောင်းဆောင်အပါအဝင်စခန်းတော်အတိတက်ပြခံရတာကိုတွေ့မြင်ရပါတယ်ခင်ဗျာ။ဒါကလက်နက်ကင်အဖွဲတဖွဲရဲ့လက်ချက်ဖြစ်တာကိုတွေ့ရပါတယ်။ဒီလက်နက်ကင်အင်ဒီယောင်ရိုဟင်ဂျာဒုက္ခသည်ကအမြဲစိုးရိမ်တော့ကနေနေတိုင်းနေကြတာဖြစ်ပါတယ်။အထူးသဖြင့်ရိုဟင်ဂျာရဲ့လှုပ်ရှားသူများကိုပြည်မဲ့တာတိုက်ခတ်တချင်နေတာကိုတွေ့ရတယ်။စခန်းတော်ဝင်တန်းဆောင်နေသောရိုဟင်ဂျာဒုက္ခသည်ကောင်းဆောင်များကိုလက်တွေ့ကပြည်မဲ့တာတိုက်ခတ်နေကြတာဖြစ်ပါတယ်။သူတို့ကိုရှင်းလင်းပြချမှုမလုပ်ဘူးဆိုရင်နောက်တဲ့အများပြတေဆွန်နိုင်ဖို့ရှိတာကိုတွေ့မြင်ရပါတယ်ခင်ဗျာ
။ရိုဟင်ညာဒုက္ခသည်တွေရဲ့လက်ရှိလုံခြုံရေးအခြေအနေနဲ့အသက်အန္တရာယ်စိုးရိမ်ရလာအောင်ရင်ဆိုင်နေရတဲ့အနေအထားကြောင့်နိုင်ငံတကာကရိုဟင်ညာဒုက္ခသည်တွေအတွက်အထူးလုံခြုံရေးရယူပေးဖို့အရေးပေါ်လိုအပ်နေပါတယ်လို့အမည်မဖော်လိုတဲ့ရိုဟင်ညာဒုက္ခသည်က VOA ကိုအခုလိုပြောပြပါတယ
်။လုံခြုံရေးအခြေအနေကတော်တော်လေးဆိုးရွားပါတယ်။ဘာလို့ဆိုတော့ကျွန်တော်ဒီမှာတော့အခြေသမားတွေတော်တော်များတယ်။အဲ့ဒါကြောင့်ကျွန်တော်ကဒီပုဂ္ဂိုလ်မမြင်နိုင်ဘူ
းအဲ့တော့အခြေအနေကဟိုပြီးခဲ့တော့ကလည်းဥပုံဆောင်ပြီးတော့အပြန်မှာဖမ်းတာစီးတာမျိုးတွေလည်းဖြစ်တယ်။နောက်အိမ်မနေနေနဲ့လည်းလုံခြုံရေးစိုးရရတယ်ဆိုတော့ဒီကက်နဲ့လုံခြုံရေးတွေကိုဘာတွေဆက်ပြီးတော့တင်းတင်းကြပ်ကြပ်လုပ်ပေးဖို့လိုအပ်မယ်လို့ထင်လဲဒီဘင်္ဂလားဒေ့အစိုးရကရောကန့်တာဝန်ကြီးကရောလေ
အဲ့တော့ဘင်္ဂလားဒေ့အစိုးရကသူတို့မနိုင်လို့ပေါ့ဘာလို့ဆိုတော့ဒီမှာကအကျတမတော်တော်လေးများပြီးအဲ့ဒါကြောင့်သူတို့ဘင်္ဂလားအစိုးရကသူတို့ကိုမနိုင်ဘူးဒီမှာတင်မရပြီအဲ့ဒါကြောင့်ကျွန်တော်တကယ်သိနိုင်ရင်နိုင်ငံတကာလူချွေးပါလူချင်းနဲ့
အဲ့ဒါကိုကုလသမဂ္ဂနဲ့ UNHCR နဲ့ဒီအဲ့မှာရှိနေတဲ့ NGO တွေကိုရော INGO အဖွဲ့တွေရောဒါနဲ့ပတ်သက်ပြီးတော့သိထားကြလားရှင်ဒီလုံခြုံရေးအခြေအနေစိုးရိမ်မှုကောင်းနေဆိုတာလေ
ဆိုရင်နိုင်ငံတကာကနေဘဝရင်းပြီးတော့ဒီဘင်္ဂလားဒေ့ရဲ့ကိုဗိုမီတော့လူချွေးဒီဝါမှာအဲ့လိုလို့ရင်ကျွန်တော်တို့ဒီကကမ်းအခြေအနေကိုတင်းလို့ရမှာမဟုတ်ရင်တော့ကမ်းအခြေအနေကိုတင်းလို့မရဘူ
းအဲ့တော့ဘာတွေလုပ်ပေးစေချင်လဲတကယ်လို့ဒီလုံခြုံရေးပို့ပြီးတော့တင်းတင်းကြပ်ကြပ်ကောင်းအောင်လို့ဆိုရင်ဘာတွေလုပ်ပေးစေချင်လဲရှင်ကမ်းနဲ့မှာလေ
လုံးလို့ကျွန်တော်တို့ဟိုကမ်းမှာဘင်္ဂလားဆိုအကနေလူတွေတောင်းဝန်ယူတာရှိတယ်အဲ့ဒါသူတို့ကဒါကမ်းကို control လုပ်လို့မရဘူးအဲ့ဒါကြောင့်နိုင်ငံတကာ Interpol ကပူးပေါင်းပြီးတော့ဘင်္ဂလားဆိုအကတောင်းဝန်ယူမှသာကျွန်တော်တို့ကမ်းကြော်ထိချင်းမှာပါ
အတအနေရဲ့လုံခြုံရေးအတွက်အထူးစိုးရိမ်စရာဖြစ်လာနေတဲ့အခြေအနေရောက်လာတဲ့အခါမှာတော့ရိုဟင်ဂျာတွေဟာသူတို့ဘဝရေရှည်နေထိုင်ရပ်တည်နိုင်ရေးအနာဂတ်အတွက်လည်းအာမခံချက်မရှိတာကြောင့်နီလန်းပေါင်းစုံတုံးပြီးတော့ကမ့်နေကနေဆွန့်ခွာထွက်ပြေးဖို့ကြိုးစားလာနေကြပါတယ်။လမ်းခီးမှာအဖမ်းဆီးခံရတာနောက်ပင်လယ်ဒေသမှာအသက်ဆုံးရတဲ့အခြေအနေတွေနဲ့ပါရင်ဆိုင်လာရတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။
နောက်တစ်ခုကျွန်တော်ပြဿနာတက်တာကဘာလဲဆိုတော့ဥစ္စာတွေတော်တော်များနေပြီဒီမှာဒီအပြင်တွေ့ရင်အဲ့ကိုယ်ကြရကကျွန်တော်လူတွေတို့တခြားနိုင်ငံပို့ပေးတယ်အဲ့ဒါလူကုန်ကုန်မများနေပြီ
ဟုတ်ကဲ့
ဒါကလည်းကျွန်တော်တို့ကွန်ထရိုးလို့မရဘူးဘာလို့ဆိုတော့ကျွန်တော်တို့ကလူချွေးရအခြေအနေတော်တော်လေးအာနေကြီးအာနေချာရှိလို့လူချွေးမှာအာနေချာတာတခုဖြစ်ရတယ်ဒါတမဆုံးကကျွန်တော်အာနေချာကြတော့ကျွန်တော်တို့ဒီမှာ လုံးကျိုးရတာသူတို့အပြောတာဝန်ယူလို့မရဘူးအဲ့ဒါကြောင့်ကျွန်တော်တို့ရီဖူဂျီဒေါကာစီဒီကိုသူတို့ကဖြူပြီးတော့တခြားနိုင်ငံကိုပို့ပေးတယ်အဲ့ဒါလန်တပတ်မှာအဲ့လူတွေကစီအဲ့လူတွေကပဲတောင်ကြရကောင်းလေးကတောင်တင်းမှာပဲနေရာတွေနောက်ပြီးတော့ချူလူတွေကမလေးရှားတို့တိုင်းလန်တို့နောက်ပြီးတော့သီလင်္ကာတွေအဲ့နိုင်ငံကိုရောက်တဲ့ကောင်းလေးချူအဲ့မှာကြည့်အဲ့ဒါကြောင့်ကျွန်တော်တို့ဒေါကာစီစခန်းအကျ Piro, Sage, Lunchu, Tawan, Yubata, Tonoro, Ichimaba, Mohindo, Lungwa, Texalam Yau.
Let alone our thing, she did Ruhinjaru, Indian Nay, Chinigaro, Gula the Magaya Bambumu, Deonanga Jaw in Sesam Muya, Yamako the Lepoye, Bangladesh, Kizi, B, Anna, Taint Harim, Yamaning and Bachango. Hey, Nure Bawi, Rohingya the town lago, near Yami Lakamu, Yamasik on cigar, season Ibari. Tabeme Rohingya doka de Bagado, Dilo near Yamu, season it, shape ye season bo, Mayong Jijabe, Ganema Leshi Longyo ya suya, Pibago Trabido Jayele, Ata and Yeba Jin Sainia at Chenija, and Naka at Maya Murine, Nitai Nijaya Barelu, Rohingya doka de Riga, Biobarishi.
Masumon, Timja Baraba, Kuro, Nyama Democracy, Yea, Sisingo, Tinsapo Chen Yababi, Dio Soyaga, Diawin, Jenya Jet Topian, Jim Shigabime, NLD Ham, Yama Yima, Tanla Talu Miare, Nangaipa Digi Pitane, Sikon Siga, NLD Go, Piatainaha, Bulo Dine, Kesam Hopulo, Dibama Shide, NLD, Dawin Shidurigu, the Bota, Bipu Gejang, Padi Boho, Lomusang, Comedy Win, Uang Jinunga, Puigo, Biobare, and I think you Jala Pijama, Sikon Siga, NLD Abawi, the Nangaipa Dibang, Lizegu, Pigere, Meshla, Nasashi Niga, Piatain, Libide, Naumaro, NLD Shiset, Duame, Tilandri Nepatalu, Uang Jinungu, Satuemimia Tavarishi.
အခုလိုပြောနေမှာပိုင်းကိုအချိန်ပေးပြီးတော့ပြေဆုံးမြင်ရွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ဟုတ်ကဲ့မင်းမင်္ဂလာပါမင်းကြီးကျွန်တော်ကျေးဇူးတင်ပါတယ်။ဟုတ်ကဲ့အဲ့တော့အခုစစ်ကောင်စီကတို့ဒီ NLD
ပါဆက်လို့ဖို့ရှိလဲရှင်ပါဆက်လို့ဖို့ရှိရဲ့ဆိုကိုယ့်လို့ကိုယ်ဆက်လို့နေမှာပေါ့ဟောဆိုသူ့ဟာသူ့တောင်မှဟိုပြည်သူတရားလုံးကလက်မခံလို့ဟိုတရားဝင်ရက်တီနိုင်မှုမရှိဘဲနဲ့ပြည်သူရဲ့ထောက်ခံမှုရှိနေတဲ့ NLD
အပါအဝင်ပြည်သူနဲ့အတူကမ်းပေါ်မှာကြံနေတဲ့ရှင်သန်နေတဲ့ပါတီပေါင်း40တောင်ရှိတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်ဗျာဟုတ်ကဲ့အဲ့တော့ဒီညီမနိုင်ငံမှာဟိုရက်တည်နေရတဲ့အနေအထားမှာကြတော့ဟိုတရားမဝင်ဖြစ်သွားတဲ့အနေအထားဆိုတော့အဲ့ဒီမှာရှိနေတဲ့ပါတီဝင်တွေရဲ့အနေအထားကြတော့အငယ်တို့ဘက်ကဘယ်လိုစဉ်းစားထားလဲရှင်ဟိုတရားမဝင်ဖြစ်သွားတယ်ဆိုတော့ဟိုအခြေအနေမျိုးကိ
ပြတ်ထားတာကသူ့လူချင်းလို့လုတ်ပြီးတော့ဖိနှိပ်ချုပ်ချယ်နိုင်တဲ့ရန်တရားတရားအနေနဲ့စိုးကောဥပဒေတွေဆိုတာကိုပဲပြတ်ထားနေရတဲ့အနေအထားမျိုးရှိတယ်။အဲ့တော့ဒီလိုပါတီကိုအခုလိုပြတ်ပြတ်သွားပြီးတော့မပြောခင်ကတုန်းကရောပါတီပေါ်မှာဘယ်လိုဆက်ဆံနေတယ်လို့ပြန်ပြန်ပြီးစဉ်းစားရင်အခုအရင်ကျွန်တော်သိရတဲ့အတိုင်းမှာတခြားသောအာဏာသိမ်းပြီးတဲ့နောက်မှာကျွန်တော်ပါတီယုံနေပါတီဝင်နေပါတီမှ ပါတီရတရားမွန်တော့ပါဘူးလို့သူတို့ကြီးညာလိုက်တော့မှဖြစ်ပေါ်လာတဲ့အနေအထားမျိုးမဟုတ်ဘူး။အဲ့တော့ကျွန်တော်တို့ပြည်သူတွေနဲ့ကျွန်တော်တို့ NLD ပါတီကတော့အခုလက်ရှိရှိနေတဲ့ဒီသူတို့ရင်ဆိုင်ကျော်လွှားနေရတဲ့အခြေအနေမျိုးမှာတော့ဟိုဆက်ပြီးတော့လေကျွန်တော်ခုတ်ကန်တွန့်လှန်ကျော်လွှားနေတဲ့အနေအထားမျိုးတိုင်းပဲဆက်သွားနေကြအနေအထားမျိုးရှိပါတယ်။
ဟုတ်ကဲ့အဲ့တော့ NLD ကအခုဒီစစ်ကောင်စီအာဏာသိမ်းတာကိုလက်မခံထားတဲ့ပါတီတစ်ခုအနေနဲ့ဟိုဆက်ပြီးသွားမယ်ဆိုတဲ့အပိုင်းပေါ့နော်အဲ့တော့အဲ့ဒီအပိုင်းမှာအဲ့ဒီအပိုင်းမှာကျတော့အကယ်လို့နီးပြူဟာအရာကျတော့ဟိုဘလို့ပုံစံမျိုးရှိမလဲဥပမာဟိုလူထုတော်လူထုဒီဆန္ဒပြပွဲတွေလားဒါမှမဟုတ်ရင်ဒီ NLD အနေနဲ့ပေါ့နော်ဘလို့ဆက်လက်ပြီးတော့ဟိုအပြောင်းလဲကိုလှုပ်ရှားဖို့ရှိလဲရှင်
အခုဒီတော်လန်ရေးကိုတကယ်ပြန်ကြည့်လို့ရှိရင်ဒီဖြစ်နေတာကစစ်ကောင်စီနဲ့ NLD ရဲ့ကြားထဲမှာတင်ဖြစ်နေလောက်တဲ့ကိစ္စမဟုတ်တော့ဘူးလीမိုက်ပြင်းလို့လည်းသိတဲ့အတိုင်းပဲစစ်ကောင်စီနဲ့တကယ်တော့ကျော်ဖက်စစ်စစ်အုပ်စုပေါ့ဗျာအဲ့ဒါနဲ့ပြည်သူတရလုံးနဲ့ဖြစ်ပေါ်နေတဲ့အခြေအနေမျိုးပဲရှိတာဟုတ်တကယ်တမ်းကျတော့ဒါကြောင့်မလို့ဒီကနေ့တော်လန်ရေးကဒဇုတက်ဖွဲ့တဲ့တပါတီတွေကနေပြီးတော့တော်လန်နေတာမဟုတ်ဘူးနောက်စစ်ကောင်စီကလည်းဒီဒဇုတက်ဖွဲ့တဲ့နဲ့ဟိုဦးဦးတဲတိုက်ခိုက်နိုင်မှုပဲ ਨੇ ပြည်သူတရားလုံးကိုဦးတဲတိုက်ခိုက်နေတဲ့အနေဒါမျိုးရှိနေတာလက်ရှိအခြေအနေအဲ့တော့ဒီကနေ့တော်လန်ကြီးကဒဇုတက်ဖွဲ့ရဲ့တော်လန်ကြီးမဟုတ်ခင်းနဲ့မြန်မာနိုင်ငံမှာအခုစစ်အာဏာရှင်စနစ်နဲ့စစ်အာဏာသိမ်းမှုနဲ့အခုဖက်ဆက်ဆံတဲ့ဖိနှိပ်အုပ်ချုပ်မှုတွေကိုကျွန်တော်ပြည်သူတရားလုံးရောကျွန်တော်ဓမ္မရှိတဲ့စိတ်ဟိုတာတွေရောဂျန်တော်လန်ကြီးအင်အားစုတွေရောအခုပေါင်းစည်းတော်လန်နေတဲ့အနေဒါဖြစ်နေတယ်ဆိုတာအလုံးကလည်းပဲမြင်တာတဲ့အနေအထားမျိုးမှာရှိတယ်လေအခုရင်ဆိုင်နေကြတဲ့အခါတော်လန်နေကြတာတကယ်တမ်းပြန်ကြည့်လိုက်မယ်ဆိုရင်မြန်မာနိုင်ငံအတွင်းထဲမှာရှိတဲ့ဒေတာအသီးသီးအလှော်အသီးသီးမျိုးဆက်အသီးသီးအဲ့ဒီဒေတာအသီးသီးအလှော်အသီးသီးမျိုးဆက်အသီးသီးကမိမိတို့မှာရှိနေတဲ့အသက်တွေဘဝတွေဤပညာတွေအတတ်ပညာတွေဒဏ္ဍာအားတွေဒါတွေနဲ့အကုန်လုံးကိုရင်ဆိုင်ကျော်လွှားနေတဲ့အနေအထားမျိုးမှာရှိတယ်တကယ်တမ်းကျတော့စစ်ကောင်စီရဲ့အယူမီဝိုင်းဖြစ်နေတယ်လို့ပြောလို့ရတယ်။အခုဆိုရင်မြန်မာနိုင်ငံထဲမှာရှိတဲ့ပြည်တော်စုပေါင်းနိုင်ငံသူနိုင်ငံသားတွေမကဘူးနိုင်ငံနိုင်ငံရဲ့ပြင်ပမှာရောက်နေကြတဲ့မြန်မာနိုင်ငံဘွားကျွန်တော်တို့ပြည်တော်စုပေါင်းတိုင်းသားအားလုံးနဲ့ပါသူရင်ဆိုင်နေရတယ်ဆိုတာမျက်ဝါးတင်တင်တွေ့နေပြုမြင်နေရတဲ့အနေအထားပဲလို့ကျွန်တော်ပြောချင်ပါတယ်ဗျာ
။အခုကြည့်လိုက်မယ်ဆိုလို့ရှိရင်ဒီ NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တွေအထူးသဖြင့်ဒေါက်ဆန်းစုကြည်ပါဝင်ဟိုတမန်တော်ကြီးဦးဝင်းမြင့်တို့ဟုတ်တို့လဲပေါ့နော်သူတို့ဒီအချင်းတောင်နေထဲမှာရောက်နေပြီးတော့နောက်အင်ဂယ်ရိုလိုဒီတချို့ပါတီခေါင်းဆောင်တွေကြတော့လေဒီလွတ်မြောက်နေပေါ့လွတ်မြောက်နေပြီးဒီဟာကိုရောက်လာကြတဲ့ခါကျတော့ဒီပါတီမှာပေါ့နော်ဥဆောင်မှုကိမဲ့နေတယ်ဆိုတော့ဝေဖန်ချက်တွေရှိလာတယ်နောက်ပြီးတော့ဒီလိုအရေးကြီးတဲ့ကာလမှာပါတီနေနဲ့နီးပြူဟာမြောက်ဒီဆုံးဖြတ်ချက်တွေပြုလုပ်ဖို့လဲအားနေနေတယ်ဆိုပြီးတော့ဟိုထောက်ပြလာတာကြီးလည်းရှိတဲ့ခါကျတော့ဒီပေါ်မှာအင်ဂယ်ရဲ့တုံ့ပြန်ချက်ကရောဘယ်လိုရှိပါလဲရှင်
ဒီတော်လန်ကြီးရဲ့အသွင်တဘာဝနဲ့တော်လန်ကြီးရဲ့အနေထားနဲ့ပဲလေကျွန်တော်တို့ချိတ်ဆက်ပြီးစဉ်းစားရမယ်လို့မြင်နေဗျတကယ်တော့ဒီနေ့ဒီတော်လန်ကြီးဟာပြည်သူတွေမျိုးဆက်တွေကလမ်းညွှန်မှုရှိမှလုတ်တက်တဲ့အခြေအနေမျိုးမဟုတ်တော့ဘူးလို့တောင်မှနိုင်ငံကြီးရေးချင်းမြင်နေပြီလို့ကျွန်တော်မြင်တယ်အဲ့တော့ NLD ပါတီအနေနဲ့ကတော့ထိပ်ပိုင်းကောင်းဆောင်တွေမတရားဖန်ဆီးထိတ်သိမ်းခံထားရတာရှိတယ်ဟိုလက်တလုံးမှာကျွန်တော်တို့ရဲ့အဓိကအုတ်ထအပါဝင်ပေါ့ဗျာဒေါအောင်ဆန်းစုကြည်အပါဝင်ထိပ်ပန်းခေါင်းဆောင်တွေကလက်တလုံးဥဆောင်ပေးနိုင်တဲ့အခြေအနေမရှိပါဘူးလို့ပါတီမှာကခိုင်မာတဲ့ပါတီမူဝါဒတွေနောက်ယက်တီချက်တွေအနာဂတ်မှာဘယ်လိုနိုင်ငံမျိုးတည်ဆောက်မယ်ဆိုတဲ့ဥတည်ရည်မှန်းချက်တွေကရှိပြီးသားဖြစ်နေအဲ့တော့ရှိပြီးသားလမ်းကြောင်းတွေပေါ်မှာမူတည်ပြီးတော့ပါတီမှာတာဝန်ရှိတဲ့တာဝန်လည်းသိတဲ့ကျွန်တော်တို့ပါတီထဲမှာရှိတဲ့တာဝန်ယူချက်တွေအတော်များများကလည်းပဲအဲနေမြဒေတာအတီးသီးမှာလွမြောက်တဲ့နေမြမှာရောက်ရှိနေတာတကယ်တော့အာသာချက်တစ်ခုပဲလို့ကျွန်တော်မြင်တယ်အဲ့တော့ဒီဒေတာလိုက်အဲ့ဒီကျွန်တော်တို့ဒီပါတီတောင်ရှိတဲ့ပုံကူတွေအားလုံးဟာဒေတာလိုက်ဂန္ဓာဆိုမှပြည်သူနဲ့အတူရှိနေကြတယ်ရောက်ရာဒေတာတွေမှာလှုပ်ဆောင်နိုင်တဲ့ဂန္ဓာတွေမှာပဲပေါင်းစုံပူးပေါင်းဆောင်ရွက်နေကြတယ်ဆိုတာအားလုံးမြင်တဲ့အတိုင်းပါပဲအဲ့တော့စစ်ကောင်စီကိုတဇုတဖွဲ့တဲ့နဲ့ရင်ဆိုင်နေကြတာမဟုတ်ပဲနဲ့တိုင်းရင်းသားတော်လိုင်းအင်အားစုတွေအပါအဝင်ကျွန်တော်တို့ဒီမှာရှိနေတဲ့အလှော်ဆုံး၊ဂန္ဓာဆုံး၊ဒေသဆုံးကျွန်တော်တို့ဒီမျိုးဆက်အစုံကနေပြီးတော့ပူးပေါင်းပြီးတော့တူထောင်နေသူဟိုစုပေါင်းပြီးတော့တွန်းလှန်ဆွမ်းဆောင်နေကြတဲ့အနေအထားမျိုးမှာတွေ့ရပါတယ်။ဆိုတော့ဗျာကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရဟိုအပါအဝင်ကျွန်တော်တို့လွှတ်တော်ဂန္ဓာမှာဆိုလည်းပဲနိုင်ငံတကာမှာရှိတဲ့အစိုးရတွေလွှတ်တော်တွေနဲ့ချိတ်ဆက်ဆောင်ရွက်နေတာတွေလည်းရှိတယ်။နောက်ပြည်တွင်းပြည်ပရဲ့အင်အားစုတွေနဲ့စုစည်းဆောင်ရွက်နေတာရှိတယ်။အားလုံးကကျွန်တော်တို့ဂန္ဓာအတီးတီးရနေတောင်ပေါင်းစုံဘက်ပေါင်းစုံကနေပြီးတော့ဆွတ်ဆောင်နေကြတာကိုကျွန်တော်တွေ့ရတယ်။ဒါကြောင့်မလို့ဒလောက်ကျွန်တော်မြင်တာဒလောက်ကောင်းတဲ့မဟာဗျူဟာမြောက် ဒါလောက်ကောင်းတဲ့နီးပြီးဟောင်းမြောက်အခင်းအကျင်းမျိုးတွေအရင်ကမရှိခဲ့ဘူးသေးဘူးလို့တော့မှာဆိုခြင်းတယ်ဒီ NLD ပါတီရဲ့အခုရည်တည်ချက်တွေနောက်ပါတီရဲ့အခုထုတ်ပြန်ချက်တွေနဲ့ပတ်သက်ပြီးတော့တရားဝင်ပေါ့နော်တာဝန်ယူဆောင်ရွက်နေတာတွေကကြတော့အဲ့ဒီပိုင်းကြတော့ဘယ်လိုရှိလဲအန်ကယ်တို့ဘယ်လိုလုပ်လို့ရလဲစီဒီဘလူးစီရှိတယ်စီဒီဘလူးစီကဘဟုအလုပ်ကော်မတီပေါ့ကျွန်တော်တို့ general Rudy or party winning my town and cheated in Azuri Miarema. But be Rima or be Bama or general Lumyang and out there, Lumyang and Niarima, Nigido, General Swansong Nijare, a chain in Muma Shiva. But did you Swansong Nijare and the Tamu or Shira Kajaro or party in Itanega, the Piane Bido, Tainjang Teman and Mune, party a chain in Muri in Ario, Susan Namuya, the general, or who look on the sort of Osangera. ဘိုးလုံးကော်မတီဆိုတာကိုလည်းဖွဲ့စည်းတဲ့နေရာမှာလည်းပဲကိုယ့်အကူကောက်ခံငင်ကကိုယ်သဘောနဲ့သူနီးရလူကိုစုတာစုပြီးတော့လုပ်လိုက်တာမဟုတ်ဘဲနဲ့ကျွန်တော်တို့ဒီမှာတိုင်းဒေသကြီးတော်ပြည်နယ်ကြီးကိုကျွန်တော်တို့နှိမ့်နိုင်ပြီးတဲ့အစည်းအဝေးတစ်ခုကနေပြီးတော့နောက်ဆုံးအာဏာမသိတဲ့ဇန်နဝါရီလတဲ့မှာဘိုးအလုံးစုံဖွဲ့ရနေပြီးတော့ဟိုစီအစီကနေပြီးတော့ဟိုဖွဲ့စည်းပြီးတဲ့လွတ ကျွန်တော်တို့ကလောက်ရှားနိုင်တဲ့အနေအထားမျိုးမှာရှိနေတယ်ကျွန်တော်စီစီရဲ့အရန်စီစီရဲ့အတော့စီစီချွေရဘူးအတိဖွဲ့တာမှုပဲနဲ့အရှိပိသအစုဖွဲ့လို့စုပြီးတဲ့ခါကျတော့ကျွန်တော်ဟိုပေါင်းစည်းလိုက်တဲ့အနေအထားမျိုးမှာရှိတယ်အဲ့ဒီအဖွဲ့စီကအခုကျွန်တော်တို့အပတ်စင်မှာကျွန်တော်တို့ဟိုစီစီတွေတိုင်းဒေသကြီးဟိုအတိအထိမှာရှိတဲ့ကျွန်တော်တို့ဘိုးလုံးမှုဆောင်အဖွဲ့တွေနောက်ဘိုးကောမတီ
အဲဘဟုရေးရကော်မတီကိုနေစပြီးကျွန်တော်အပတ်စဉ်နေကျွန်တော်အစည်းအဝေးတွေလုပ်နေပြီးတော့အဲ့လိုညှိနှိုင်းတိုင်ပင်မှုအပေါ်မှာမူတည်ပြီးတော့တကယ်တမ်းတာဝန်ယူပြီးတော့စီစဉ်ဆောင်ရွက်နေတာကဘဟုအလုပ်ကော်မတီကနေပြီးတော့စီစဉ်ဆောင်ရွက်နေတာဖြစ်ပါတယ်အခုဒီ NLD ပါတီကိုဟိုဖျက်သိမ်းလိုက်တယ်ပေါ့နော်အဲ့ဒီကနေပတ်သက်ပြီးတော့နိုင်ငံတကာရဲ့ထုတ်ပြန်ချက်ဟိုပြင်းပြင်းထန်ထန်ဒီအနောက်နိုင်ငံတွေဘက်ကထုတ်ဖော်ပြောဆိုတာကန့်ကွက်တာတွေရှိတယ်ဒါပေမဲ့တစ်ဖက်မှာအိန္ဒိယနဲ့တရုတ်ရဲ့ဒီသဘောထားပေါ့နော်အထူးသဖြင့်တရုတ်က NLD နဲ့ဆက်ဆံရေးသူတို့အလေးထားတယ်လို့ပြောလာပေမဲ့အခုချိန်မှာရောဒီတရုတ်က NLD
ပါတီပေါ်မှာသူတို့ရက်တီရက်သူတို့သဘောထားကိုဘယ်လိုတွေ့ရလဲရှင်ဘယ်လိုရှိပါလဲအဲတရုတ်နဲ့ပတ်သက်ပြီးတော့ကျွန်တော်ပြောနိုင်မှာလေဗျာဘာလို့ဆိုကျွန်တော်တို့တရုတ်နဲ့ပတ်သက်ပြီးတော့ကတော့ကျွန်တော်တို့ NLD ပါတီနဲ့ကတူတရုတ်ရဲ့ဟိုနှစ်တရာပြည့်အခါနာပြီးတဲ့နောက်ပိုင်းကနေစပြီးတဲ့ခါကျတော့ကျွန်တော်နှစ်ဖက်ဟိုတော့ပါတီချင်းဆက်သွယ်ရေးအရာရှိတယ်နည်းအကြောင်းချင်းကလည်းကျွန်တော်ဆင်ဆက်မပြတ်ဆက်သွယ်မှုရှိပါတယ်အခုဒီကိစ္စမှာလည်းပဲကျွန်တော်တို့ဆင်ဆက်မပြတ်ဆက်သွယ်မှု ရှိကောင်းမှရှိတာမယ်ဒါမှမဟုတ်မြန်မာနိုင်ငံအရေးမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာချန်လှတ်ထားလို့မရတဲ့အဖွဲ့အစည်းဖြစ်တဲ့အကြောင်းလေအဲ့ဒီလိုပဲရှုမြင်ထားတယ်ပါတီဖြတ်သိမ်းမှုကလည်းပဲပြုလို့တင်တဲ့ကိစ္စမဟုတ်ဘူးလို့ယုံကြည်ထားတယ်အဲ့တော့တွေးဆုံဆွေးနွေးမှုတွေပေါ်ပေါက်လာရင်နိုင်ရေးအတွက်ညှို့လင့်တယ်လို့ယက်တည်တဲ့အခြေအနေမျိုးရှိတယ်လို့ကျွန်တော်သိထားပါ
โอเคโอเคเจสุติปญาติมาเลยရှင်အခုလိုမျိုးအချိန်ပေးပြီးတော့ဖြေကြပေးတဲ့အန်ကယ်ဥအောင်ချင်းညွန့်ကိုဗီဒီယိုညီမဘိုင်းကကျေးဇူးများကြီးတင်ပါတယ်ရှင်โอเคကျေးဇူးတင်ပါတယ်ကျွန်တော်တို့ကလည်းယုံကြည်မှုတော့ရှိတယ်ဗျာဘာယုံကြည်မှုရှိနေလဲဆိုတော့ဟိုဘယ်လိုဟိုဘာပြောရမလဲဆိုရင်ဟိုဝက်တွေလူးနေတဲ့ဝက်တုပ်ကဗရမညာကူကိုလာပို့နေတဲ့အခါနောက်ဆုံးတော့ဗရမညာကူကိုပို့နေကူကတော့ကြာလီပြော
မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါရှင
်။ VOA အစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။အခုဆက်လက်တင်ဆက်မယ့်ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာလည်းဒီ NLD ပါတီကိုဖျက်သိမ်းလိုက်တဲ့အပေါ်မှာသုံးသက်ချက်ကိုဆောင်မရှင်ပြည်သွေးနိုင်တဲ့အတူအလိမ္မာကတင်ဆက်မှာပါရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေ NLD ပါတီကိုဖျက်သိမ်းတာဟာနိုင်ငံရေးအဖြေလားဒါမှမဟုတ်နိုင်ငံရေးအကြအတဲကိုပိုကြီးမားစေသလားဆိုတဲ့အကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါပြီးခဲ့တဲ့သတင်းပတ်အတွင်းမှာတော့စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုဖျက်သိမ်းလိုက်တဲ့ဟာပြည်တွင်းပြည်ပမီဒီယာတွေမှာအတော်လေးနေရာယူခဲ့တာကိုတွေ့ရပါတယ် Channel News Asia, Reuters, Al Jazeera, The Guardian, CNN, AP News, NHK အစရှိတဲ့ကမ္ဘာထိပ်တန်းသတင်းဌာနကြီးတွေကဖော်ပြခဲ့ကြပါတယ်စစ်ကောင်စီရွေးကောက်ပွဲကော်မရှင်ဟာနိုင်ငံရေးပါတီမှတ်ပုံတင်ဥပဒေသေးအရ NLD အပါအဝင်နိုင်ငံရေးပါတီ40ခုဖျက်သိမ်းကြောင်းမတ်လ28ရက်နေ့ကကြေညာခဲ့တာပါအဲ့ဒီလို NLD ပါတီကိုဖျက်သိမ်းလိုက်တဲ့အတွက်ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းစိုးရိမ်ကြောင်းကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပြီးဖမ်းဆီးထိန်းသိမ်းထားခြင်းခံရတဲ့တမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တရားလက်လွတ်အဖမ်းခံရသူအလုံးကိုချက်ချင်းလွတ်ပေးဖို့လည်းတောင်းဆိုခဲ့တဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်ယုံပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျာရစ်ကလည်းဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အပါအဝင်နိုင်ငံရေးပါတီ40ခုဖျက်သိမ်းလိုက်တဲ့အပေါ်အထူးစိုးရိမ်ကြောင်းနဲ့ဒီမိုကရေစီအခြေခံအုတ်မြစ်နဲ့လုပ်ငန်းစဉ်တွေနှေးကွေးစေတဲ့ဘယ်လှုပ်ဆောင်မှုမျိုးကမဆိုမြမအကြက်တဲကိုပုံမူကြီးမားစေမှာဖြစ်တဲ့အကြောင်းပြောကြားခဲ့ပါတယ
်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတော့မြမစစ်ကောင်စီက NLD အပါအဝင်နိုင်ငံရေးပါတီ40ခုဖျက်သိမ်းလိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကအပြင်းထန်ရှုတ်ချကြောင်းပြောကြားလိုက်ပြီးသက်ဆိုင်တဲ့အဖွဲ့အစည်းအလုံးမပါတဲ့ဘယ်ရွေးကောက်ပွဲမဆိုမြန်မာလူလူရဲ့ဆန္ဒကိုထိဟတ်စီမှာမဟုတ်ဘူးလို့ Twitter ကနေသတိပေးပါတယ်။ Britain, Australia နဲ့ဂျပန်နိုင်ငံတွေကလည်းပြစ်တင်ဝေဖန်ခဲ့ကြတာတွေ့ရပါတယ်။ဒီအကြောင်းကို BBC ရဲ့တပတ်အတွင်းသတင်းမြင်ကွင်းအစီအစဉ်မှာ NLD အလုံးမြန်မာစစ်ကောင်းဆောင်ရဲ့နိုင်ငံရေးရည်မှန်ချက်ဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားတာတွေ့ရပါတယ်။နိုင်ငံတကာပဋိပက္ခများစောင့်ကြည့်လေ့လာရေးအဖွဲ့ ICG ရဲ့အကြီးအကဲအကြံပေး Richard Horsey ကိုမေးမြန်းတင်ဆက်ထားတာပ
ါ Richard Horsey ဖြေကြားတာတွေကိုအကျဉ်းချုပ်တင်ပြရရင်စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်က NLD ကိုဖျက်သိမ်းတာဟာမထင်ထားတဲ့အံ့ဩစရာအခြေအနေတော့မဟုတ်ပါဘူးဒီလိုဖျက်သိမ်းလိုက်တဲ့အတွက်အများသူငါရဲ့အဓိကမေးခွန်းကတရားဥပဒေနဲ့မညီညွတ်တဲ့တရားဝင်အခွင့်အာဏာမရှိတဲ့သူတွေကဥပဒေတွေထုတ်တာတွေပါတီတွေကိုဖျက်သိမ်းတာတွေတားမြစ်တာတွေဘယ်လိုလုပ်ခွင့်ရှိမှလဲဆိုတဲ့မေးခွန်းပဲဖြစ်ပါတယ်အခုဆိုရင် NLD ပါတီဟာမြေပေါ်ပါတီမဟုတ်တော့ဘူးလို့ဆိုခြင်းဆိုနိုင်ပါတယ်ဒါပေမဲ့စစ်တပ်ကတကြောပြန်အာဏာသိမ်းပြီးကတည်းကလက်တွေ့အခြေအနေတွေနဲ့ဖြစ်ရက်တွေအရမြေအောက်ရောက်ခဲ့ပြီးသားလို့ပြောနိုင်ပါတယ် NLD ကိုဖျက်သိမ်းလိုက်တယ်ဆိုတဲ့ကြေညာချက်ကြောင့် NLD ဟာချက်ချင်းပဲတည်ဆုံသွားတော့မယ့်အဖြစ်မျိုးဆက်ရောက်မှာမဟုတ်ပါဘူးဒီကြေညာချက်ကြောင့်မြန်မာပြည်သူတွေရဲ့ဒီမိုကရေစီလိုလားတဲ့စန္ဒတွေလည်းတည်ဆုံသွားမှာမဟုတ်ပါဘူးဒီမိုကရေစီရယူမယ်လို့ပိုင်းဖြတ်ထားကြတဲ့စိတ်စန္ဒတွေကိုပို့ပြီးတော့ကြဲကြဲလောင်လောင်နဲ့ဖော်ထုတ်လာကြပါလိမ့်မယ်အခုလိုပါတီဖျက်သိမ်းတာဟာ NLD ရဲ့ဆုံးဖြတ်ချက်မဟုတ်ပါဘူးရွေးကောက်ပွဲမဝင်တော့တာမြေအောက်ရောက်သွားရတာဟာစစ်ကောင်စီရဲ့ဆုံးဖြတ်ချက်ကြောင့်ဖြစ်ပါတယ်ဒီအခြေအနေရောက်အောင်စစ်ကောင်စီကဖန်တီးခဲ့တာပါဒီအချိန်ရောက်အောင်စစ်ကောင်စီကတွက်ချက်ပြီးလှုပ်ဆောင်ခဲ့တာသာဖြစ်ပါတယ်။ NLD ထဲမှာလည်းမတူညီတဲ့အတွေးအမြင်မျိုးတွေနဲ့ကွဲပြားမှုတွေရှိနိုင်ပါတယ်။မြေအောက်ရောက်တဲ့သူကရောက်လက်နက်ကင်တွန်းလှန်သူတွေထဲမှာပါသူကပါအချိန်ရကိုယ့်ရည်တည်ချက်ကိုထင်ထင်ရှားရှားမပြတာပဲကိုရှင်တတ်သူကတတ်နဲ့အမျိုးမျိုးကွဲပြားနိုင်ပါတယ်။ဒါပေမဲ့အခုအချိန်ဟာ2020တုန်းကအချိန်နဲ့တော့ထပ်တူလို့ပြောလို့မရနိုင်ပါဘူး။
ပြည်ရဲ့ဇန်နဝါရီလမှာနိုင်ငံရေးပါတီများမှတ်ပုံတင်ဥပဒေသစ်ထုတ်လိုက်တဲ့ကဒါဟာ NLD ကိုပြစ်မှတ်ထားတယ်ဆိုတာပေါ်လွင်ပါတယ်။ဒါဟာထောင်ချောက်ဆိုတာထင်ရှားပါတယ်။ပြည်ရဲ့နှစ်နှစ်စစ်တပ်ကအာဏာသိမ်းတဲ့ရည်ရွယ်ချက်ကနိုင်ငံရေးကနေဒေါ်အောင်ဆန်းစုကြည်နဲ့ NLD ကိုဖယ်ရှားပစ်ဖို့ဖြစ်ပါတယ်။အခုတစ်ချိန်အာဏာသိမ်းတာဟာစစ်တပ်အနေနဲ့အရင်မူလအခြေအနေကိုပြန်သွားဖို့ reset လုပ်တာလား။ဒါမှမဟုတ်အာနာခွဲဝေအုပ်ချုပ်ဖို့ဆိုရင်လဲတရားရဂိုင်းတော့စိတ်ချရတဲ့စစ်တပ်ရဲ့မိဖတ်ဖြစ်သူတွေနဲ့ပဲအရက်ဖတ်အုပ်ချုပ်ရေးကိုတည်ထောင်ပြီးအာနာခွဲဝေဖို့ဖြစ်ပါတယ်ပြောရရင်ကြက်ခိုင်ရေးပါတီ USDP နဲ့ပဲအရက်ဖတ်အုပ်ချုပ်ရေးကိုပုံဖော်ကြနာပါဒါပေမဲ့စစ်ကောင်းဆောင်ဟာအတွက်ချက်လွဲခဲ့ပါတယ် သူရဲ့ research အနေနီးဗျူဟာမှာအတွက်ချက်အမှားငယ်ဆုံးကတော့မြန်မာပြည်သူတွေကို short တွက်ခဲ့လွန်တာပဲဖြစ်ပါတယ်မြန်မာပြည်သူတွေဟာအခုလောက်ကြီးမားတဲ့အတိုင်းအတာနဲ့တုံ့ပြန်ကြမယ်ဆိုတာသူတို့ထင်မတွက်ခဲ့ကြပါဘူးလို့ Richard Horsey ကဆိုပါတယ် NLD ရဲ့ဗဟိုကော်မတီဝင်တဦးဖြစ်တဲ့ဦးငိမ့်သစ်ကလည်း NLD ပါတီကိုဖျက်သိမ်းခြင်းခံရတဲ့အပေါ်သူ့အမြင်ကိုအခုလိုပြောပြပါတယ
်တကယ်တော့ NLD ပါတီဖျက်သိမ်းလိုက်တယ်ဆိုတာဘာမှထူးခြားတဲ့ကိစ္စမဟုတ်ပါဘူး NLD ပါတီဟာဒေါအောင်ဆန်းစုကြည်ပြောသလိုပဲပြည်သူရှိတဲ့၍ပါတီရှိတယ်ဆိုတာအမှန်ပါပဲအခုဆိုလို့ရှိရင် NLD ပါတီတခုတည်းပဲမဟုတ်ဘဲနဲ့ကျွန်တော်တို့ရှမ်းပါတီပေါ့နော် SNLD တို့နောက်ပြီးကြတော့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီတို့နောက်ပြီးကြတော့ ALD ရခိုင်ပါတီတို့နောက် CNLD ချင်းပါတီတို့ဆိုရင်လည်းအဖြတ်သိမ်းခံနေရတာပဲဖြစ်ပါတယ်ဒါဆိုလို့ရှိရင်ပြည်သူလူထုဘက်ကယက်တီတဲ့အမှန်တရားကိုချစ်မြတ်နိုးတဲ့ပြည်သူအများစုထောက်ခံထားတဲ့ပါတီတွေဖြစ်ပါတယ်ဒါကြောင့်မလို့ပြည်သူနဲ့အတူယက်တီနေတဲ့ပါတီမှန်သမျှပြည်သူလူထုကအစဉ်သဖြင့်ထောက်ခံနေမှာဖြစ်ပါတယ်ကျွန်တော်တို့ဒီ NLD ပါတီဆိုလို့ရှိရင်လည်းအခုမှဖြတ်သိမ်းခံရတာမဟုတ်ပါဘူးကျွန်တော်တို့အရင်ကလည်းပါတီသေးတစ်ဖွဲ့ဖြစ်အောင်ဟောပေါ့နာဝတနာအဖအစဉ်ဆက်ပေါ့နော်ဗိုလ်ချုပ်မူကြီးတန်းရွှေရစပြီးတော့ဒီဆောင်ရွက်ခဲ့တာတွေဖြစ်ပါတယ်ခက်ခဲကြော်ဖြတ်ရဲတာကြော်ဖြတ်နိုင်တာ NLD ပါတီရဲ့အရေးချင်းပါပဲတဲ့။နောက်အခက်ခဲမှန်တယ်များကျွန်တော်တို့ဖြတ်တန်းခဲ့တဲ့အတွေ့အကြုံပေါင်းများစွာရှိပါတယ်။ကျွန်တော်တို့ကပြည်သူလူထုရဲ့ကြားမှာအတူရှိနေပါတယ်
။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်က2020ရွေးကောက်ပွဲမှာမဲမတမာမှုတွေကြောင့်အရေးပေါ်အခြေအနေရအာဏာသိမ်းခဲ့ရတယ်လို့ဆိုပါတယ်။ဒါ့ပေမဲ့ NLD ပါတီဟာစစ်တပ်နဲ့စစ်တပ်တပိုင်းအစိုးရတွေကဥဆောင်ပြုလုပ်ခဲ့တဲ့1990နဲ့2015ရွေးကောက်ပွဲတွေမှာတောင်ပြိုကမ်းပြိုအနိုင်ရရှိခဲ့တဲ့သမိုင်းမှတ်တမ်းတွေအထင်ရှားရှိခဲ့ပါတယ်။ဒါကြောင့်မဲမတမာမှုဆိုတာအကြောင်းပြချက်တက်တက်သာဖြစ်ပြီးတော့ NLD ပါတီကိုဖျက်သိမ်းတာဟာလေနိုင်ငံရေးရအဖြစ်မထွက်နိုင်ပါဘူး။မြမရေးအကဲခတ်အမေရိကန်ငြိမ်းစားပုံမူကြီးဒေါက်တာမီမီဝင်းဘတ်ကတော့ဆန့်ကျင်သူတွေကိုခြေမုံဖို့နဲ့ပြည်သူတွေကိုပိုပြီးကြောက်ရွံ့အောင်လုပ်တဲ့နည်းဗျူဟာကစစ်ကောင်စီရည်မှန်းထားတဲ့ရလတ်နဲ့ဆန့်ကျင်ဘက်ရလတ်တွေကိုသာဥတီစေမှာဖြစ်တယ်လို့ VOA ကိုပြောကြားခဲ့ပါတယ်ခင်ဗျာ
ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုစောင်းပါရှင်ပြည်တွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ခဲ့တာပါအခုတော့ ISP မြန်မာမြင်ကွင်းကျယ်အစီအစဉ်ကိုကြည့်ရှုကြရအောင်ပါမြန်မာတရုတ်လက်ရှိဆက်ဆံရေးကိုကြည့်မယ်ဆိုလို့ရှိရင်ပထဝီနိုင်ငံရေးဘောဂဗေဒနဲ့တန်တမာရေးဆိုင်ရာကိစ္စရပ်တွေကလွှမ်းမိုးနေတာကိုဒီ ISP မြန်မာကနေပြီးတော့အပိုင်းလိုက်ခွဲခြားဖော်ပြနေရမှာဒီတစ်ပတ်အတွက်တော့ဒုတိယပိုင်းကိုကြည့်ရှုနားဆင်ကြရအောင်ပါ
ISP မြန်မာကစူးစီးထားတဲ့မြန်မာတရုတ်ဆက်ဆံရေးရက်စက်မှတ်တမ်းကိုအခြေခံပြီးအခုကာလအတွင်းအာရုံစိုက်စရာဖြစ်ရပ်တွေကိုစမ်းစစ်ထားပါတယ်။ပြီးခဲ့တဲ့တစ်လကျော်ကာလအတွင်းမြန်မာတရုတ်ဆက်ဆံရေးမှာပထဝီနိုင်ငံရေးဘောဂဗေဒနဲ့တန်တမာရေးဆိုင်ရာကိစ္စတွေကလွှမ်းမိုးခဲ့ပါတယ်။ဒီအထက်ကဒုတိယပိုင်းကိုအခုတစ်ပတ်မှာဖော်ပြသွားပါမယ်။အာဏာသိမ်းမှုနှစ်နှစ်ကျော်လာတဲ့အချိန်မှာတရုတ်စိုးရရဲ့မြန်မာအရေးကင်တွယ်မှုဟာပြောင်းလဲတစ်ချို့ဖြစ်လာပါတယ်။ဒီတဲမှာအထူးကိုယ်စားလှယ်တည်ဆဲလွတ်ပြီးစစ်ကောင်စီနဲ့ရောရောက်ပိုင်းမဟာမိတ်တိုင်းသာလက်နက်ကင်တပ်ဖွဲ့တွေနဲ့ပါမိကက်တဲ့ဆက်ဆံရေးတိဆောက်လာတာကသတိပြုစရာတစ်ခုဖြစ်ပါတယ်။တရုတ်အစိုးရကအထူးကိုယ်စားလှယ်တည်မစ္စတာတိန့်ရှီကျုံကိုပြီးခဲ့တဲ့နှစ်နိုဝင်ဘာမှာခန့်ခဲ့ပါတယ်။မစ္စတာတိန့်ရှီကျုံဟာတာဝန်ပေးခံရပြီး3လအတွင်းစစ်ကောင်စီနဲ့ရောရောက်ပိုင်းအခြေစိုက်တိုင်းသာလက်နက်ကင်တပ်ဖွဲ့တွေနဲ့ပါနှစ်ကြိမ်ထက်မနည်းတွေ့ခဲ့ပါတယ်။တိုင်းသာလက်နက်ကင်ခေါင်းဆောင်တွေနဲ့တွေ့တော့ကအမေရိကန်ရဲ့ကာကွယ်ရေးအထောက်ပံ့တွေလက်မခံမှုတိုက်ခိုက်ခဲ့ပါတယ်။စစ်ကောင်စီနဲ့တွေ့ချိန်မှာတော့နေဆက်တည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိစ္စတွေအပြင်စီးပွားရေးကိစ္စကိုပါဆွေးနွေးခဲ့ပါတယ်။စီးပွားရေးကိစ္စဆွေးနွေးခဲ့တာကထူးခြားချက်ဖြစ်လို့မြန်မာနိုင်ငံရဲ့စီးပွားဆက်ဆံရေးအခြေအနေမျိုးတရုတ်ဘက်ကပိုပြီးအာရုံစိုက်လာပုံရပါတယ်။ မြန်မာအရေးတရုတ်နိုင်ငံရဲ့ကြားဝင်မှုအပေါ်ကြိုဆိုတယ်လို့ဝါပြည်သွေးစည်းညင်ညွတ်ရေးတက်မတော် UWS နဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ FNCC ကတရားဝင်ထုတ်ပြောလိုက်ပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့ပြည်ပခါတွေပြည်လဲခြုံငင်းရေးအတွက်တရုတ်နိုင်ငံကကြားဝင်ဆောင်ရွက်မှုကိုကြိုဆိုကြောင်းပြောခဲ့တာပါဒါအပြင်နယ်စပ်တည်ငြိမ်ရေးအပါအဝင်ကုန်သွယ်ရေးနဲ့အခြားကိစ္စတွေမှာလည်းတရုတ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မယ်လို့ဆိုခဲ့ပါတယ်ဒါကြောင့်တရုတ်နိုင်ငံအနေနဲ့မြန်မာအရေးမှာအရင်လိုပဲထဲထဲဝင်ဝင်ပြန်ပါလာမဲ့သဘောရှိပါတယ်ဒီလိုပြန်ပါလာခြင်းဟာအမေရိကန်ရဲ့ NDA ဥပဒေကြောင့်ဖြစ်နိုင်တယ်လို့ကိုဗစ်အလွန်စီးပွားဆက်ဆံရေးပိုလုံချင်လာကြောင်းလည်းဖြစ်နိုင်ပါတယ်တစ်ချိန်တည်းမှာပဲတရုတ်မြန်မာနယ်စပ်မှာတရားမဝင်ကုန်သွယ်မှုတွေကြီးထွားနေပါတယ်ဒါတွေကစစ်ကောင်စီအပြင်နယ်စပ်တကြောကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့အကျိုးစီးပွားနဲ့လည်းသက်ဆိုင်နေပါတယ်တရုတ်အထူးကိုယ်စားလှယ်တစ်ကမြန်မာရေးဆောင်ရွက်မှုတွေကိုထဲထဲဝင်ဝင်လှုပ်ဆောင်နေချိန်မှာပဲမြန်မာနိုင်ငံဆိုင်ရာတရုတ်တံတမ်းရဲ့ခရီးစဉ်တွေကလည်းစိတ်ဝင်စားစရာဖြစ်ပါတယ်။မတ်လတည်းမှာပဲတရုတ်တံတမ်းမစ္စတာချန်ဟန်ဟာရခိုင်ပြည်နယ်ကိုသွားခဲ့ပြီးရိုဟင်ဂျာဒုက္ခသည်တွေပြန်လည်ခံနိုင်ရေးပြင်ဆင်ထားမှုကိုလေ့လာခဲ့ပါတယ်။ဒီခရီးစဉ်ကိုအိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့အာဆီယံနိုင်ငံတွေကတံတမ်းတွေနဲ့အတူသွားခဲ့တာပါ။ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာဒုက္ခသည်တွေတရားချထားရေးမှာတရုတ်နိုင်ငံကအကူအညီသွားမယ်လို့ဆိုပါတယ်။2019ခုနှစ်ကလည်းတရုတ်အစိုးရရဲ့ကြားဝင်မှုနဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးအစီအစဉ်ဖြစ်ခဲ့ပါတယ်။ဒီအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားသဘောတူညီချက်တည်းရဲ့လက်မှတ်ထိုးခဲ့ပေမဲ့အခုထိအကောင့်ထဲမပေါ်သေးပါဘူ
း။တနင်္လာညချမ်းမှာအပတ်စဉ်တင်ဆက်နေတဲ့ ISP မြန်မာမြင်ကွင်းကျဲအစီအစဉ်ပါရှင်အခုတော့မအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပ
ါကင်းရှင်ပြောမင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်တန်းစင်ဆိုတဲ့တော်ရရှင်က VOA ဝိုင်းတော်သားတွေအားလုံးစိတ်ချမ်းသာကိုကျမ်းမာပါစေလို့ပနာမဆုတောင်းလိုက်ပါတယ် VOA ရဲ့လူမှုမိတ်ဆွေအစီအစဉ်ကိုသဘောကျနှစ်ချိုက်ပါတယ်မြန်မာနိုင်ငံကပြည်အသက်တွေစီကိုသတင်းမှန်တွေပို့ပေးနိုင်ဖို့လူမှုမိတ်ဆွေအရောက်လာခဲ့ပါပြီလို့ပြောတာပြည်အသက်တွေကိုအထူးဖန်ဆားနိုင်လို့နှစ်ချက်သဘောကျရပါတယ်အားလုံးဝမ်းသာလန်းဖြာကျမ်းမာကြပါစေဆိုပြီးတော့ဆုတောင်းပေးလိုက်ပါတယ် VOA က24နာရီပတ်လုံးထုတ်လွှင့်ပေးတဲ့လူမှုမိတ်ဆွေအစီအစဉ်ကိုဖန်ယူအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်အနေနဲ့တော်ရရှင်တရားကိုကြံကြံပြပြရေးလာတာပါစာတူလေးပါသူကမေးသနာကျော်တယ်မေးသနာကျော်အတန်ကရှေးပြဆက်မင်းသမီးအတန်နဲ့တူပြီးတော့ချိုးသားပါတယ်တဲ့ဟုတ်ကဲ့အတန်ချိုးသားတယ်ဆိုလို့ကျေးဇူးတင်ပါတယ်ရှေးပြဆက်မင်းသမီးဆိုလို့ဘလို့အတန်မျိုးလဲတော့ကျွန်မစဉ်းစားနေမိပါတယ်နော်နောက်ထပ်တော်ရရှင်ဖုံးမှုဆိုတဲ့တော်ရရှင်ကတော့မိုင်းထောင်ချီဝေးပေမဲ့လည်း view လေးလိုင်းကိုအစင်မြင်အဝေးကနေနားထောင်နေပါတယ်ဆိုပြီးစာရေးလာတာပ
ါမိုင်းမောင်းထောင်ချီဝေးနေကြပေမဲ့လေထိုင်းကနေတစဉ်တိကျမှန်ကန်တဲ့သတင်းတွေကိုနေ့စဉ်နားဆင်ခွင့်ရနေတဲ့အတွက် VOA သတင်းဌာနကိုအထူးပဲကျေးဇူးတင်မိပါတယ်။အခုဆိုရင်နေ့စဉ်နံနက်တိုင်းလိုလို VOA ကိုစောင့်မျှော်နားဆင်ရတာအလေးအကျင့်တစ်ခုလို့ဖြစ်လာပါပြီ။ VOA ကထုတ်လွှင့်တဲ့သတင်းတွေကတေချာပေါ့အတီးသတ်မှတ်လို့ရပြီးဘယ်လိုက်မှုမရှိတိတ်ခါရှိရှိနှစ်ပေါင်းများစွာရက်တည်လာခဲ့သောသတင်းဌာနကြီးနဲ့အတူ VOA အဖွဲ့သားတွေကိုအထူးပင်ကျေးဇူးတင်ရှိတာထပ်ပြီးပြောချင်ပါတယ်။မြန်မာပြည်သူတွေအတွက်သတင်းမှန်တွေနေ့စဉ်တင်ပြပေးနေတဲ့ VOA ဝိုင်းတော်သူဝိုင်းတော်သားများစိတ်ချမ်းသာကိုကျမ်းမာလူရင်ဆန္ဒပြေဝကြပါစေလို့အဝေးကနေဆုတောင်းပေးအပ်ပါတယ်ခင်ဗျာ
နောက်ထပ်သောရရှင်တယောက်ကတော့ VOA Bemis အစီအစဉ်ရေးတဲ့ဒီအစီအစဉ်ကနေမြန်မာသတင်းလေးတွေကိုဦးစားပေးလွှင့်လို့မရပါဘူးလားဗျာတဲ့ ကျွန်မနိုင်ငံကဟာရီဂျီပဲပြောပြနေလို့မြန်မာနိုင်ငံကအရေးကြီးသတင်းတွေသတင်းယူလို့မရတာများလားလို့တွေးမိပါတယ်ဟုတ်ကဲ့ပါကျွန်တော်တို့သတင်းတွေကိုမြန်မာသတင်းတွေဥစားပေးထုတ်လွှင့်ပါတယ်เนาะဒါမဲ့အစီအစဉ်ဆက်စကျွန်တော်ကျွန်တော်တို့မြန်မာနိုင်ငံသတင်းတွေရောနောက်ပြီးတော့ကမ္ဘာတစ်လောမှာနောက်ဆုံးရအရေးကြီးနေတဲ့သတင်းတွေအားလုံးကိုထုတ်လွှင့်ပေးတာဖြစ်ပါတယ်အဲ့ဒါသတင်းတို့ကဏ္ဍပ ရင် VOA ဖွဲ့သားတွေအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေ။မေတ္တာကြော်ကြီးကိုကျော်ကျော်သိန်းက VOA ကအားယူသွားတာလားတဲ့။တခြားဌာနတစ်ခုအတန်းလွင့်နေတာတွေးလိုက်ရလို့ပါ။ VOA အတန်းလွင့်ဌာနတိုးတက်ပါစေတဲ့။ဟုတ်ကဲ့ပါ။ကိုကျော်ကျော်သိန်းအလောက်ကနေအားယူသွားပါရစေ။တခြားသောရရှင်တွေမေးလို့ပြီးခဲ့တဲ့စာတစ်စောင်းနှစ်စောင်းမှလည်းကျွန်မပြန်ကြားပေးပူပါရယ်နော်။အဲ့ဒါမကြားလိုက်ဘူးထင်ပါတယ်။မြန်မာနိုင်ငံမှာနေစဉ်ကြုံတွေ့နေရတဲ့ဒီနိုင်ငံရေးအခြေအနေတွေနောက်ပြီးလူမှုဘဝအခက်အခဲတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းကျွန်မသတင်းပတ်စင်တိုင်းမှာဖော်ပြပေးနေပါရယ်နော်ဒီဘက်ဒီလိုရေးလာတဲ့စာတွေကတစ်စောင်ကတော့မင်္ဂလာပါ view ယူကရိန်းပြည်သူတွေကိုအလေးထားတယ်လို့မြန်မာပြည်သူတွေကိုလည်းကဘာကြီးအလေးထားတင်ပါတယ်မြန်မာပြည်သူတွေကိုလည်းအလေးထားတင်တယ်လို့ကဘာကြီးကိုသိစေခြင်းလိုက်တာတဲ့ခန်းကြီးကြီးလေးပြောလာပါတယ်နောက်ထပ်တော်ရရှင်တယောက်ကတော့အမည်မသိလို့ပဲပြောပြပါတယ်အမှန်တိုင်းပြောရင်လိုက်ဖမ်းပြီးတော့တပ်ဖြတ်နေလို့ပါဆိုပြီးတော့သူရေးစင်တဲ့စာသူရဲ့ထင်မြင်ယူဆချက်ကိုခုလိုမျိုးစာရေးပြီးပြောလာပါတယ
်စကားအမှန်ပြောလို့မရတဲ့မြန်မာနိုင်ငံမှာပညာရှိနေလို့မရတဲ့နိုင်ငံမြန်မာနိုင်ငံမှာအောက်ခြေကဆရာဆရာမတွေတူနာပြုတွေနာမည်ကြီးတွေစာရေးဆရာတွေကိုစစ်ကောင်စီကမရှိစေချင်လို့ဖမ်းပြီးတပ်နေထောင်ချနေတာဘာဥပဒေနဲ့အပြစ်ပေးမှလဲနောက်ဆုံးကာကြီးခါခွေပဲတက်တဲ့ကလေးတွေပါမကြမ်းတက်ဖြတ်နေရတွေဟာဘာနဲ့အေးယူမှာလဲမိမတွေကိုစော်ကားတက်ဖြတ်နေရတွေရောအေးယူမဲ့သူတွေမရှိတော့ဘူးလားဗျာဥပဒေဆိုတာရောမရှိတော့ဘူးလားဒါတွေအားလုံးအေးယူနိုင်မဲ့ဥပဒေရှိရင်ဖြေပေးပြောပေးပါဦးနော်သိကျင်လို့ပါတိတဲ့သူတွေရှင်းပြပေးပ
ါသူကတော့ဖမ်းဆီးမှုတွေတက်ဖြတ်မှုတွေကိုအတော်စိုးရင်ထင်လန့်နေပုံရပါရဲ့နော်ဒီစာကိုရေးရင်တိုင်းမှာအမှန်တိုင်းပြောလို့လိုက်ဖမ်းပြီးတော့တက်ဖြတ်ပါလိမ့်မယ်ဆိုပြီးတော့သူရဲ့စိုးရင်စိတ်ကိုရေးလာတာဖြစ်ပါတယ်မြန်မာနိုင်ငံရန်ကုန်မြို့မှာကြုံတွေ့နေရတဲ့နေစဉ်လူတို့ရဲ့လုံခြုံရေးအခက်အခဲနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်နောက်တစ်ယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ဒီသောရရှင်ကလည်းကျေးဇူးပြုတော့အကောင့်နံပါတ်မဖော်ပြဖို့အထူးမြတ်တာရက်ခံပါသည်ဆိုပြီးတော့အခုလိုရေးလာပါတယ်
ရန်ကုန်မြို့ကြီးမှာခိုးဆိုးလူ၌ဓမြတိုက်အလစ်တုပ်လူသတ်မှုတွေနေ့စဉ်နဲ့များဖြစ်ပေါ်နေပါတယ်။ဒါတွေကိုလည်းဆက်အောင်နဲ့တင်ထားသူတွေကတရားဥပဒေစိုးမိုးမှုရှိအောင်လို့မလုပ်နိုင်ကြပါဘူး။ပြည်သူတွေဟာကိုယ့်အသက်ဘေးနဲ့ဥစ္စာပစ္စည်းလုံခြုံရေးအတွက်အတက်နိုင်ဆုံးညံရှိတယ်လို့နှီးမျိုးစုံနဲ့ဆောင်းနေကြပါတယ်။ရဲရီဆိုတာကလည်းဘေကနီပေါ်လာမင်မမသိတဲ့ PDF တွေကိုကြောက်နေကြတော့လမ်းကျွေးတွေတောင်မှပုံမှန်မကောက်ရဲကြတော့ပါဘူး။ရက်ွက်ထဲမှာရှိတဲ့စီသမား၊လောင်ကစားသမား၊ခိုးဆိုးလူရတာတွေလွတ်လပ်လပ်ပဲပြောပွားကြီးကိုဆင်နွှဲနေကြပါတယ်။အခုခါလို့တခိုးမိလို့ပညာပေးလှုပ်လို့ကလည်းမဖြစ်ဘူးလုံးဝမယုံကြည်ရပါဘူးအချိန်ချင်းထောင်ထွက်တွေပညာပေးလှုပ်လိုက်လို့နောက်ပြည်သူတွေရဲ့အသက်အိုးရင်စီစဉ်ဥစ္စာပစ္စည်းတွေအတွက်မလုံခြုံစိတ်မချတော့ပါဘူးပြည်သူတွေဝိုင်းရိုက်နှက်ရအောင်လဲဥပဒေနဲ့မညီသလိုတည်သွားတော့မှပိုဆိုးဒုက္ခရောက်ကုန်ကြပါမယ်ဒါကြောင့်မို့မဖြစ်မနေသက်ဆိုင်ရာနေမြေခံရဲတွေကိုအကြောင်းကြားအနှံ့ရပါတယ်ဒါကိုရက်ွက်ထဲကစီသမားလောင်ကစားသမားတခိုးမူရီရန်ကသူတွေကရက်ွက်ထဲမှာရဲတွေခြေရှုပ်တယ်အဲ့ဒီကောင်ဒလန်လားဆိုပြီးတော့တရင်တွေဖြန့်ကြပြန်ရောရိုးသားတဲ့ပြည်သူတွေမဟုတ်မခံပြည်သူတွေအနေနဲ့ကလည်း PDF အနိုင်ရအောင်လို့ PDF ဆိုတာကလည်းဘယ်သူမှမသိဖြစ်နေကြတော့အခုဆိုလို့ရှိရင် PDF လည်းကြောက်ရသွေးတောက်ပြူစောထိလည်းကြောက်ရဖြစ်နေရတာပါစေတမခိုးဆိုးလူ၌လောင်ကစားသမားတွေနဲ့စားပေါက်ပိတ်နေကြတဲ့ဖျေးသီးများရဲ့စကားတွေကိုလည်းချင့်ချင့်ယုံကြပါလို့ VOA ကနေပြီးတော့ PDF တွေကိုသတင်းစကားပားလိုက်ပါတယ
်ရဲတပ်ဖွဲ့ကိုအာခုံပုံရတဲ့သောရရှင်ဖြစ်ပါတယ်ရှင်ဟုတ်ပါရဲ့နိုင်ငံတကာနိုင်ငံမှာတာမန်အချိန်ဆိုရင်တော့တိုင်းပြည်တွင်တရားဥပဒေစိုးမိုးမှုကတရားဝင်ခန့်အပ်ထားတဲ့ရဲတပ်ဖွဲ့ကစီးကျက်ရတာဖြစ်ပါတယ်။ဒါမင်းလေမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကတော့နိုင်ငံတကာတရားဥပဒေအဖွဲ့အစည်းတွေဝေဖန်ထားတဲ့အတိုင်းပဲတရားဥပဒေစိုးမိုးမှုမရှိတဲ့ကာလဖြစ်နေလို့တရားဥပဒေကိုဘယ်သူဘလို့စောင့်ကြပ်နေလဲဆိုတာအတော့ကိုအစင်းစားရကြက်တဲ့အနေအထားရှိနေပါတယ်။ဘာလို့ပြောတောင်းဝင်ရလို့တတ်မှတ်ချက်အတိုင်းဆိုရင်တော့နိုင်ငံတော်အာဏာကိုဆွဲခိုင်ထားတဲ့တွေမှာအပြေးဝါတောင်းဝင်ရှိတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမှန်ကောင်းမှုအဆင်ပြေတဲ့နေ့တည်းမကြခင်ရရှိပါစေလို့တောင်းဆုပြုမိပါတယ်။ကျမတို့ပြည်ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသရရှင်နေရဲ့ဝေဖန်အကြံပေးစာတွေ၊ရှင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္ဂနွေနေ့မနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ Print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။ဒါကတော့မအေးတနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာကဏ္ဍပါရှင်အခုလို VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုအားပေးကြည့်ရှုပြီးတော့ဝေဖန်ကြံပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်အခုတော့ကဘာတလွားကထူးခြားတဲ့သတင်းတွေကိုပြောပြမှာပါအီတလီကဏ္ဍဝင်အနုပညာရှင် Michael Angelo ရဲ့ David ရုပ်ထုအကြောင်းကိုကျောင်းတင်ယူဒီညွှန်းတန်းမှာထည့်သွင်းတင်ကြားခဲ့တဲ့ American ကျောင်းအုပ်ဆရာမတယောက်အလုတ်ကနှုတ်ထွက်သွားပါတယ်ဂျပန်နိုင်ငံကာဝါဆာကီမြို့မှာတော့ပြီးခဲ့တဲ့အပတ်ကကနာမာရာပွဲတော်လို့ခေါ်တဲ့အမျိုးသားလိန်တန်ပွဲတော်ကိုကျင်းပခဲ့ပါတယ်ဒီလိုကဘာတလွားကထူးခြားတဲ့သတင်းတွေကိုကိုငိမ့်ချက်နဲ့အတူမက်ခင်ဖြူထွေးကပြောပြမှာပါရှင
်အမေရိကန်ပြည်တော်စုဖလော်ရီဒါပြည်နယ်ကကျောင်းတစ်ကျောင်းမှာအီတလီကံဝင်အနုပညာရှင်မိုက်ကယ်အန်ဂျယ်လိုရဲ့ David ရုပ်ထုအကြောင်းကိုကျောင်းသင်ယူမှာထည့်သွင်းတင်ကြားခဲ့တဲ့ကျောင်းအုပ်ဆရာမတယောက်ပြီးခဲ့တဲ့မတ်လ20ရက်နေ့ကအလုတ်ကနှုတ်ထွက်ခိုင်းခံခဲ့ရပါတယ်။ဒီ David အယုတ်ဟာအမျိုးသားတယောက်ကိုလုံးတီးနဲ့ရက်နေတဲ့အယုတ်တစ်ခုဖြစ်ပြီး6တန်းကျောင်းသားမိဘတချို့ကလိန်ဖြော်ပေရေးဖိုနိုဂရက်ဖီနဲ့စိုင်းတဲ့လူတိုင်ကြားတဲ့အတွက် Tallahassee Classic ရဲ့ကျောင်းကနှုတ်ထွက်လိုက်ရတာလို့ကျောင်းအုပ်ဆရာမကြီးဟောင်း Hope Carasquela ကပြောပါတယ်။ဥရောပက Renaissance Kid ညာလင်းသစ်ပွင့်တဲ့ခေတုံးကနာမည်ကြီးထင်ရှားတဲ့ဂန်ဝင်လက်ရာတစ်ခုအကြောင်းကိုကျောင်းသူကျောင်းသားတွေကိုသင်ကြားပေးခြင်းနဲ့ကြောင်းဒီလက်ရာအကြောင်းထည့်သွင်းသင်ကြားရတာဖြစ်ပြီးကျောင်းသားမိဘတွေကို Renaissance Kid ကအနုပညာလက်ရာတွေနဲ့ Willisley အနုပညာတွေအကြောင်းကိုသင်ကြားသင့်တယ်မသိဘူးဆိုတာစွန့်ဝေးအသိပေးခဲ့တာလည်းမရှိပဲနောင်တလည်းမရပါဘူးလို့ကျောင်းအုပ်ဆရာမကြီးဟောင်းကပြောပါတယ်ကျောင်းသားမိဘတို့ကတိုင်ကြားခဲ့ပြီးတဲ့နောက်နှုတ်ထွက်မလားအလုတ်ကအထုတ်ခံမလားဆိုပြီးကျောင်းအုပ်ချုပ်ရေးပုတ်အဖွဲ့ကဖိအားပေးနှုတ်ထွက်ခိုင်းခဲ့တာပါဒီကိစ္စနဲ့ပတ်သက်ပြီးတော့ Tallahassee Classic ရဲ့အကြောင်းပကတော့ဘာမှတ်ချက်မှမပေးပါဘူ
း။ဂျပန်နိုင်ငံကကာဝါဆာကီမြို့မှာပြီးခဲ့တဲ့ပတ်ကကန်နာမာရာပွဲတော်လို့ခေါ်တဲ့အမျိုးသားဖိုးအင်္ဂါပွဲတော်ကိုကျင်းပခဲ့ပါတယ်။ဒီပွဲတော်မှာအမျိုးသားအင်္ဂါပုံတူတွေကိုထန်းစင်နဲ့ထန်းပြီးမြို့ထဲမှာစီတန်းလှည့်လည်ကြသလိုဒီဖိုးအင်္ဂါပုံစံလုပ်ထားတဲ့အစားအသောက်တွေကိုလည်းပြုလုပ်ရောင်းချတဲ့ပွဲတော်လည်းဖြစ်ပါတယ်။ဖိုးအင်္ဂါပုံစံထုတ်လုပ်ထားတဲ့ရေခဲကြောင်းတွေချိုးချင်းတကြားလုံးတွေကြီးချင်းတော့တွဲလေးတွေနဲ့ဖျောင်းနိုင်တွေကိုလည်းဒီပွဲတော်မှာရောင်းချတာပါဒီမြို့မှာရှိတဲ့ကန်နာရာမာဖျားရှိခိုးကျောင်းဟာလိန်လုံသားတွေအကြားရေပန်းစားပြီးတော့လိန်ကတဆင်ကူးဆက်တဲ့ယောဂါတွေမရအောင်ဆူတောင်းကြတဲ့ဖျားကျောင်းလည်းဖြစ်ပါတယ်ဂ ဂျပန်နိုင်ငံကတားဆူးပန်းခြင်းသူတွေလည်းဒီဖျားကြောင်းကိုလာလေရှိပါတယ်ဒီပွဲတော်ကိုဧပြီလပထမအပတ်တနင်္ဂနွေနေ့မှာကျင်းပလေရှိပြီးအဲလီဇဘက်မီကိုရှီလို့နာမည်ပေးထားတဲ့ပန်းရောင်ဖိုးအင်ဂါရုပ်ကိုအဲလီဇဘက်လိန်တူချစ်သူများကလပ်ကမိမပုံစံဝတ်ဆင်ထားတဲ့အမျိုးသားတွေကထမ်းပြီးမြို့ရင်းမှာလှည့်လည်ကြတာပါဒီပွဲကရရှိတဲ့အကျိုးအမြတ်လူတန်းငွေတွေကိုခုခံအားကြာစင်းမှုယောဂပိုး HIV သုတေသနအတွက်လူတန်းပါတယ်ခင်ဗျာ
ပြည်သူ့နိုင်ငံပါဝင်ရေးသားဤကဲမျိုးစဉ်ဒီမှာပုံစံ2ဤဖဲမျိုးစဉ်အသေးလေးတစ်ခုပြီးခဲ့တဲ့ဧပြီလ1ရက်နေ့ကကြွေခဲ့ရပါတယ်ပြည်သူ့အမှုပညာရှင် Philip Mendron ကဤဖဲမျိုးစဉ်ကကလေးမွေးတဲ့ပုံစံမျိုးစိတ်ကူးရခဲ့ပြီးညရင်းချင်းပဲဖန်တီးခဲ့တာပါအမြင့်32မီတာရှိတဲ့ဒီတာဝါလေးဟာဧပြီလ1ရက်နေ့မှာဖန်တီးခဲ့တာကြောင့်ပဲရီမြို့သူမြို့သားအများစုကဧပြီလ1နေ့မှာအယူလုပ်သလားလို့ထင်မြင်ကြပါတယ်ဒီတာဝါအသေးလေးဟာအမြင့်330မီတာရှိတဲ့ Eiffel Tower ကြီးရဲ့10ပုံတစ်ပုံလောက်ပဲရှိပြီးတော့တက်ထူချောင်းအကြီး3900နဲ့တက်ထူချောင်းအသေး9000တုံးပြပြီးတိစောက်ထားတာပါကြီးစုသူရဲ့ရှူထောင်းနဲ့အကွာဝေးပေါ်မူတည်ပြီး Eiffel Tower ကြီးကလည်းအသေးလေးဖြစ်သွားနိုင်တယ်လို့အသေးလေးကလည်းအကြီးကြီးဖြစ်သွားနိုင်ပါတယ်မေထရွန်ဟာသူ့ရဲ့အကြံဉာဏ်ကိုအပြည့်အဝအောက်ထည့်ပေါ်တဲ့အနေနဲ့10မိနစ်တိုင်းမှာ Eiffel Tower အသေးလေးကနေကလေးငူသံထုတ်လွှင့်ပေးပြီးတော့အဲ့ဒီနောက်မှာတော့ကလေးချော့တဲ့အတန်နဲ့ Eiffel ရဲ့အမေဒီမာရှိပါတယ်အားလုံးအစီပြေသွားမှာပါသူ့ရဲ့စကားတံကိုလည်းထည့်သွင်းပေးချပါတယ
်ဗြိတိန်နိုင်ငံကမိုးပြန်ရဲဝတ်ဆောင်ကြီးဖြစ်တဲ့ Richard Browning ဟာသူထွင်ထားတဲ့ဝတ်ဆောင်တွေနဲ့နိုင်ငံတကာပြိုင်ပွဲတစ်ခုကိုကျင်းပဖို့စီစဉ်နေပါတယ်ရင်ကောင်ရီ1500အားရှိတဲ့မိုးပြန်ဂျဲဝစ်ဆုံတွေကိုလေထဲမှာအမြန်ပြိုင်ကြရမှာဖြစ်ပြီးတော့ရေထဲမှာဆင်ထားတဲ့လိမ္မော်ရောင်အတုံးလေးတွေကိုလည်းပတ်ပြီးပြန်တန်းရမှာပါဒီမိုးပြန်ဂျဲဝစ်ဆုံတွေ ਨੇ 2018 ခုနှစ်မှာပဲတနအီ35မိုင်နှုန်းနဲ့ပြန်တန်းပြီးဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်တင်ခဲ့သလို2019ခုနှစ်မှာတော့တနအီကို85မိုင်နှုန်းပြန်တန်းပြီးစံချိန်သစ်တင်ထားပါတယ်ရဘူးအချိုရီကုမ္ပဏီကကျင်းပတဲ့လေကြောင်းပြိုင်ပွဲတွေမှာလိုပဲအမြန်ပြိုင်ကြရမှာဖြစ်တာကြောင့်ဘေးကင်းစေဖို့အတွက်လည်းရေကန်ပေါ်မှာပြိုင်ပွဲကိုကျင်းပဖို့စီစဉ်ထားပါတယ်။ Gravity ကုမ္ပဏီတည်ထောင်ခဲ့တဲ့6နှစ်တာကာလအတွင်းသူဟာယင်းနှိမ့်ငွေငွေအမေရိကန်ဒေါ်လာ38တန်းရရှိထားပြီးတော့ဒီမိုးပြန်ဂျဲဝစ်ဆုံကိုလက်တွေ့အသုံးချဖို့ကိုလည်းအရက်ဖက်နဲ့စစ်ဖက်ကျွမ်းကျင်သူတွေနဲ့လှုပ်ဆောင်နေတာရှိပါတယ်။
ကတော့ဒီတပတ်အတွက်ကဘာထလွားကထူးခြားတဲ့သတင်းတွေကိုကိုငိမ့်ချက်နဲ့မက်ခင်ဖြူထွေးတို့ကစူးစီးတင်ပြခဲ့တာပါအခုတော့သတင်းအချင်းချုပ်ကိုကိုရန်နိုင်ကပြောပြမှာပါရှင
်ရှင်ပြန်ထမ်းလုပ်တဲ့ Easter တနင်္ဂနွေနေ့ဖြစ်တာနဲ့ဒူးကဘာတော်ကခရစ်ယာန်ဘာသာဝင်တွေဟာဝတ်ပြုဆုတောင်းပွဲတွေဘာသာရေးခန်းနာတွေကိုကျင်းပနေကြပါတယ်ဂျေရုဆလင်မှာသခင်ယေရှုကာသင်တင်ခံရပြီးတော့သူရှင်ပြန်ထမြောက်ခဲ့တယ်လို့ယုံကြည်ကြသလိုသူ့ရဲ့ဂုဘိမှန်ရှိတဲ့နေရာမှာတည်ဆောက်ထားတဲ့ Holy Sepulchre ဘုရားရှိခိုးကျောင်းမှာလည်းကမ္ဘာတော်ကခရစ်ယာန်ဘာသာဝင်တွေဒီနေ့လာရောက်ဝတ်ပြုခဲ့ကြပါတယ်ဒီစိန့်ဗာတီကန်ကစိန့်ပီတာယင်းမြေမှာကျင်းပတဲ့ Easter ဝတ်ပြုပွဲအခမ်းအနားမှာလည်း Catholic အသင်းတော်ရဲ့ပုပ်ဟမ်မင်ဂျီ Francis ကဦးဆောင်ပြီးတော့ဝတ်ပြုခဲ့ပါတယ်ဒီနေ့စိန့်ပီတာယင်းမြေမှာကျင်းပတဲ့ဝတ်ပြုပွဲကိုကမ္ဘာနိုင်ငံဆောင်ကခရစ်ယာန်ဘာသာဝင်တွေထောင်ပေါင်းချီလာရောက်ဆုတောင်းဝတ်ပြုခဲ့ကြပြီးစနေနေ့ညကစိန့်ပီတာရဲ့ဘက်ဆလစ်ကဘုရားရှိခိုးကျောင်းထဲမှာပြုလုပ်ခဲ့တဲ့ဝတ်ပြုပွဲမှာလည်းပုပ်ဟန်မင်းကြီးကတက်ရောက်ဆုတောင်းပေးခဲ့ပါတယ်စစ်တပ်ကစစ်ကြောင်းနှစ်ကြောင်းနဲ့နေပြည်တော်ရှင်းလင်းမှုတွေလုပ်နေတဲ့မန္တလေးတိုင်းမင်းညံမြို့နယ်ထဲမှာရွာသားတွေဖမ်းဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်ဒီနေ့ဧပြီလ9ရက်နေ့မှာပဲမိဘောက်ချီရွာက9ရောက်တဲပင်ချီရွာက9ရောက်စုစုပေါင်းရွာသား၁၀ယောက်ကိုစစ်တပ်ကဖမ်းဆီးသွားတယ်လို့မြင်းညံဒေသခံတွေကပြောပါတယ်ဒီနေ့ညနေပိုင်းမှာလည်းပြိုကန်ကြေးရွာတဲကိုဝင်ပြီးအလူလှုပ်ဖို့ပြင်ဆင်နေတဲ့အလူရှင်တွေပါဝင်ဒေသခံ၁၀ဦးကိုဖမ်းဆီးသွားခဲ့ပါတယ်ခင်ဗျာတရုတ်နိုင်ငံကထိုင်ဝမ်ကျွန်းတစ်ဝိုက်မှာဆေးရည်လက်ကျင့်မှုတွေကိုဒုတိယနေ့အဖြစ်နဲ့ဒီနေ့မှာဆက်လုပ်နေပြီးတော့ဒီဆေးရည်လက်ကျင့်မှုအတွင်းတိုက်လေရင်တွေနဲ့စစ်သင်္ဘောတွေလည်းဓာစင်နဲ့ခြီးပြီးတော့ပါဝင်ခဲ့ပါတယ်တနင်္ဂနွေနေ့နေ့လယ်ပိုင်းအထိတော့ဒီဆေးရည်လက်ကျင့်မှုအတွင်းတရုတ်ဘက်ကစစ်လေရင်58ဆင်းနဲ့စစ်သင်္ဘော9ဆင်းပါဝင်တာကိုစုံစမ်းထောက်လှမ်းပြီးတယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုရန်နိုင်ကပြောပြသွားတာပါဒီကနေ့ညပိုင်းအစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုဆန်ကျော်ပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့ DN1 ပါရှင်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ BND ပတ်တွေကနေလည်းကြီးဝေးကြပါစီရှင်ကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.